नमो नमः भगवानो अरहानो धम्मादम्भो दन्दा नमो नमः भगवानो अरहानो धम्मादम्भो दन्दा नमो नमः भगवानो अरहानो धम्मादम्भो दन्दा ये निभा का नंद्रा ये सी ने या का हो ना ये निभा तमन नंद्रा बाली दे उसे लेबा
नंद्रा पिसियोजी
सकुई नाना दादू नमः देवदा सा दमा
नोदा किया
नमः देवदा निंसा दमा ने तमन नंद्रा पिसियना पिसियो Manodadu, Tamadu Dagasa Dhamma, Manoyana Dabriya, Tamadu Daganiza Dhamma, Manandra Bhijina Bhijayo, Tada Vinyana Dadu, Tamadu Dagasa Dhamma, Manodadu Ya, Tamadu Daganiza Dhamma, Manandra Bhijina Bhijayo, Manodadu, Tamadu Dagasa Dhamma, Manoyana Dabriya, Tamadu Daganiza Dhamma, Tamanandra Bhijina Bhijayo, Kama Vinyana Dadu, Tamadu Daganiza Dhamma, Manodabriya, Tamadu Daganiza Dhamma, Tamanandra Bhijina Bhijayo, Manodadu, Tamadu Daganiza Dhamma, Manoyana Dadu, Tamadu Daganiza Dhamma, Tamanandra Bhijina Bhijayo, Sura Vinyana Dadu, Tamadu Daganiza Dhamma, Manodabriya, Tamadu Daganiza Dhamma, Tamanandra Bhijina Bhijayo, Manodadu, Tamadu Daganiza Dhamma, Manovinyana Daduya, Tamadu Daganiza Dhamma, Tamanandra Bhijina Bhijayo, Kaya Vinyana Dadu, Tamadu Daganiza Dhamma, Manodabriya, Tamadu Daganiza Dhamma, Tamanandra Bhijina Bhijayo, Manodadu, Tamadu Daganiza Dhamma, Manovinyana Daduya, Tamadu Daganiza Dhamma, Tamanandra Bhijina Bhijayo, Urima Burma Kundala Dhamma, Bhijimana Kundala Dhamma, Tamanandra Bhijina Bhijayo, Urima Burma Kundala Dhamma, Bhijimana Abhyagdana Dhamma, Tamanandra Bhijina Bhijayo, Urima Burma Agudala Dhamma, Bhijimana Abhyagdana Dhamma, Tamanandra Bhijina Bhijayo, Urima Burma Agudala Dhamma, Bhijimana Abhyagdana Dhamma, Tamanandra Bhijina Bhijayo, Urima Burma Abhyagdana Dhamma, Bhijimana Abhyagdana Dhamma, Tamanandra Bhijina Bhijayo, Urima Burma Abhyagdana Dhamma, Bhijimana Kudalana Dhamma, Tamanandra Bhijina Bhijayo, Urima Burma Abhyagdana Dhamma, Bhijimana Kudalana Dhamma, Tamanandra Bhijina Bhijayo, Dhamana, Yenamanara Bhijina, Omizani, Senda Sidhimiga Dhamma, 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 Tamanandra Bhijina Bhijayo. Anandra ne Tamanandra, Na bara ma bara li dhabe gwara na. Ya gao go pali yo akolo ha, Duruwe Anandra Bhijina Bhijayo, Tamanandra Bhijina Bhijayo, Dali be kwe bhiyan su wala. Anandra ne Tamanandra, Duruwe dhabe, Anandra o Tamanandra o, Na le ang su yi, Yen do Wuthi le u dha ji. Wuthi le u ji bhiyo yin, Wuthi le u dha. Na le lu shi, Wuthi u na le lu shi, Di Anandra ne Tamanandra, Tamanandra ye, Jesus Bhikkhu ya kaukliya ara na le twa le ara anandara ne tamanandara ga adu bhai so ra bi ga ba ga anandara ga ပြီးခဲ့ပြီဆိုတော့အနန္တရာသမဏေနရာပြီးတော့ပါတယ်တော့သဟဇန္တာအဲဒီကသဟဇန္တာကိုသွားသဟဇန္တာကိုဆိုအောင်ပါလိသဟဇန္တာဒိသယောတိသဟဇန္တာဒိသယောတိသဒ္ဒရောခန္ဓာအရူပိနောအညမညံသဟဇန္တာပစ္စည်းနာဒိသယောသဒ္ဒရောမဟာဘူနာအညမညံသဟဇန္တာပစ္စည်းနာပစ္စယောဩဃံတိတ်ကလေနာမရူပံအညမညံသဟဇန္တာပစ္စည်းနာပစ္စယောစေနာစေတမိဃာဓမ္မာစေနာသမုဒ္ဒါနာနရူပနာသဟဇာတပစ္စည်းနာပစ္စယောမဟာဘူနာဥဒရရူပနာသဟဇာတပစ္စည်းနာပစ္စယောရူပိနာဓမ္မာအရူပိနာဓမ္မာနံကိဉ္စီဂါလေသဟဇာတပစ္စည်းနာပစ္စယောကိဉ္စီဂါလေနာသာဇာတပစ္စည်းနာပစ္စယောအဲ့တော့တို့ရဒီမှာကဦးဇင်းတို့အဲ့မှာတရားလေးတော့ရှိမှာမလဲ။သာဇာတာသာဇာတာသာဇာတာမှာတော့ပစ္စည်းရယ်ပစ္စည်းပံရယ်အဲ့လိုခွဲရမှာ။ပစ္စည်းရယ်ပစ္စည်းပံရယ်ခွဲတော့ပစ္စည်းကအကြောင်းပစ္စည်းပံကအကျိုးအကြောင်းကြောင့်အကျိုးဖြစ်တာအဲ့တော့ဘာကြောင့်ဘာဖြစ်တာလဲ။အဲသာဇာတာဆိုတာအတူတကွဖြစ်တဲ့တရားတွေကိုပြောတာ။ဦးဇင်းတို့ဒီအခုဝေဖန်နေတာအကုန်လုံးကဒီပရမတ္တတရား၄ပါးကိုပဲလိုက်ပြီးတော့ရင်သဟဇာတာနဲ့ဝေဖန်လိုက်အိညာမညာအနန္တရနဲ့ဝေဖန်လိုက်ဟေတုနဲ့ဝေဖန်လိုက်အာရမဏနဲ့ဝေဖန်လိုက်အဲ့လိုလေးကိုလိုက်ပြီးတော့ရင်ဝေဖန်နေတာကိုယ်ကလည်းဝေဖန်နေတော့ဒါမျိုးစောပြားကိုယ်တိုင်းကဝေဖန်ပြီးတော့ရင်ဝေဖန်ပိုင်းချပြီးတော့ရင်ဟောကြားခဲ့တာအဲ့တော့ဒီပရမတ္တတရား၄ပါးထဲမှာဘယ်တရားကတော့အာယုအာရမဏိကအနေနဲ့ကျေစုပြုတယ်ဘယ်တရားကတော့အနန္တရအနေနဲ့ကျေစုပြုတယ်ဘယ်တရားကတော့အဟိအနေနဲ့အကြောင်းအကျိုးအနေနဲ့ကျေစုပြုတယ်ဘယ်တရားကတော့သာဇာတာအတူတူဖြစ်တဲ့အနေနဲ့ကျေးဇူးပြုတယ်ဆိုတော့သဘောတရားတွေနဲ့မြတ်စွာဘုရားကဟောကြားခဲ့တယ်အဲ့တော့သဟဇာတာအတူတူဖြစ်တယ်ဆိုတာတဲ့ပရမတ္တတရားတွေအတူတူဖြစ်တယ်ဆိုတာဘယ်လိုဟာမျိုးလဲဆိုရင်ဥမာစင်မီညှိထွက်လိုက်မယ်ဆိုရင်စင်မီညှိထွက်လိုက်တာနဲ့တပြိုင်တည်းအလင်းရောင်ကတခါတည်းရမလားလားအဲ့တော့စင်မီနဲ့အလင်းရောင်ကတခါတည်းတပြိုင်တည်းအတူတူဖြစ်တာအဲ့လိုအတူတူဖြစ်တဲ့အတူတူသဘောတရားအနေနဲ့ဖြစ်တာကိုဘာလို့ခေါ်လဲဆိုရင်သဟဇာတာလို့ခေါ်တာအဲ့တော့သဟဇာတာပစ္စယောတိအဲ့တော့သူစာဆိုတိုင်းဥစ္စလို့ဒီမှာလိုက်ပြီးရင်ပြောနေသိနားလည်းဘုံမလို့ဒီမှာစာဆိုကတော့အချင်းချင်းဟာလကောင်အချင်းချင်းနာမကန္နာစေတသာယပရိသန္တိကံမသာရကောင်တတ်တော့အလုံးစုံတော့စေတီယို90စတိသိဒ္ဓိပညာသပရိသန္တိနာမကန္နာ၄ပါးဒါကစာလို့ဆိုကြတာဥစ္စလို့ငယ်ကတော့စာလို့ကြည့်ရတာတော့အဲ့လိုကြည့်ရတာချင်းချင်းအား၎င်းချင်းချင်းနာမခန္ဓာစေတသာယပရိသန္တိကံမသာယောအား၎င်းတန်တော်အလုံးစုံသောစေတေခုယုတ်90စေတေဒုပညာသာပုတိပရိသန္တိနာမခန္ဓာ၄ပါးချင်းချင်းအား၎င်းဥပါဒါယောအား၎င်းတန်တော်စေတသာမဟာဘုပရိသန္တိကံမသာယောဘာဟိတာမဟာဘုအာရကဟာဘုဥတုဇမဟာဘုအတင်းအန္တဓမ္မဇမဟာဘုဘုဒ္ဓိကံမဇမဟာဘုအပြည့်မဟာဘု၄ပါးချင်းညာတတ်သောပိသောကာရပရိသန္တိနာမခန္ဓာဟရိယဝိထုဆိုပြီးတော့ပစ္စည်းတရားဘက်ကဖြစ်တဲ့တရားတွေကိုဦးဇင်းတို့ကအဲ့လိုကြည့်ရတာပေါ့ကလေးတော်ကတော့ငယ်ငယ်တော့အဲ့တော့အဲ့ဒါကိုထားလိုက်အဲ့ဒါကိုထားလိုက်ပြီးတော့ဦးဇင်းတို့ပါဠိလေးကိုပဲခုနပြန်ပြီးတော့အာရုံပြုလိုက်ပါဠိကိုအာရုံပြုတော့သဟဇာတပစ္စယောတိဆိုပြီးတော့ဟင်သဟဇာတပစ္စည်းကိုပြောမယ်တဲ့သဟဇာတပစ္စည်းကိုပြောတဲ့အခါကျတော့စန္ဒာရောခန္ဓာအရူပိနောအရူပိနောအညမညာသဟဇာတာပစ္စည်းနာပစ္စယောအဲ့တော့စန္ဒာရောခန္ဓာအရူပိနောအညမညာသဟဇာတာပစ္စည်းနာပစ္စယောအဲ့တော့သဟဇာတာပစ္စည်းနဲ့ကျေစုပြုတယ်တဲ့အဲသဟဇာတာပစ္စည်းနဲ့ကျေစုပြုတဲ့အခါမှာနံပါတ်၁ကစန္ဒာရောခန္ဓာအရူပိနောဆိုတော့အရူပိနောဆိုတာကဟောပေါ့နံဖြစ်ကုန်သောနံဖြစ်ကုန်သောဆိုတော့နံတရားတွေပြောတာယုတ်တရားမပါဘူးအဲ့တော့ယုတ်တရားမပါတဲ့ခန္ဓာ၄ပါးစတ္တရောခန္ဓာအရူပိနောဆိုတာနံခန္ဓာ၄ပါးကိုပြောတာနံခန္ဓာ၄ပါးကိုပြောတာဆိုတော့ဘာတွေတော့နံခန္ဓာ၄ပါးဟာရူပဝေဒနာခန္ဓာသင်္ခေခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာအဲ့ဒါကိုဘာလို့ပြောတော့နံခန္ဓာ၄ပါးအဲ့ဒီနံခန္ဓာ၄ပါးဒီပုံလေးဦးဇင်းတို့အရောက်ောက်လိုက်တဲ့ခါကျတော့စေတကုယုတ်90နဲ့စေတသိက်ဒွေပညာသဟုတ်တယ်မလားစေတကုယုတ်90နဲ့စေတသိက်ဒွေပညာသအဲ့ဒီဟာကိုခန္ဓာဖွဲ့လိုက်တော့ခန္ဓာဘယ်နှပါးရတော့၄ပါးရတယ်အဲ့ အဲ့ခန္ဓာလေးပါဝေဒနာခန္ဓာသင်္ညေခန္ဓာသင်္ခါရခန္ဓာနဲ့ဝိညာဉ်နဲ့ခန္ဓာအဲ့တော့အဲ့ဒီဥစ္စာကဘာတွေလဲဆိုတော့စေတခုယုတ်90နဲ့စေတသိက်ဒွေပညာသာအဲ့ဒါကိုခန္ဓာအမည်နဲ့ပြောတဲ့ခါကျတော့နာခန္ဓာ၄ပါတဲ့အဲ့ဒီနာခန္ဓာ၄ပါထဲမှာလဲဝေဒနာစေတသိက်ကလေးတစ်လုံးကဝေဒနာခန္ဓာသင်္ညာစေတသိက်ကလေးတစ်လုံးကသင်္ညေခန္ဓာအဲ့ဒီဝေဒနာသင်္ညာနေပြီးတော့ကျွေးနေကြံနေစေတသိက်90ကသင်္ခါရခန္ဓာစေတခုယုတ်90ကဘာလဲဝိညာဉ်နဲ့ခန္ဓာအဲ့တော့စန္ဒာရောခန္ဓာအရူပီနောဆိုတဲ့ပါဠိအရနာခန္ဓာ၄ပါးကိုအရာောက်လိုက်ဘာကောက်မလို့နာခန္ဓာ၄ပါးပေါ့နော်အဲ့နာခန္ဓာ၄ပါးကိုအရာောက်ပြီးတော့ယင်အညမဉ္ဉံတဲ့အညမဉ္ဉံဆိုတာကအချင်းချင်းလို့ပြောတာအဲ့တော့အချင်းချင်းလို့ပြောတဲ့အတွက်ပစ္စယုတ်ဘံပဲပစ္စည်းဘက်မှာလည်းပဲနာခန္ဓာ၄ပါးပစ္စယုတ်ဘံဘက်မှာလည်းပဲနာခန္ဓာဘယ်နှပါးတော့လေးပါအချင်းချင်းဆိုတာဒါကိုပြောတာပစ္စည်းဘက်မှာလည်းပဲနာခန္ဓာ၄ပါးပစ္စယုတ်ဘဏ္ဍာပစ္စယုတ်ဘဏ္ဍဘက်မှာလည်းပဲနာခန္ဓာ၄ပါးအဲ့ဒီနာခန္ဓာ၄ပါးအချင်းချင်းဟာဘာကျေစုဘာပစ္စည်းတရားနဲ့ကျေစုပြုလဲဆိုရင်သဟဇန္တပစ္စည်းတရားနဲ့ကျေစုပြုတယ်အဲ့တော့ကျေစုပြုတဲ့အခါကျတော့သူအရာောက်တဲ့အခါကျတော့ဘယ်လိုောက်တာလဲဆိုရင်သုံးပါးသုံးပါးသောနာမခန္ဓာတို့အတ္တသောတပါးတပါးသောနာမခန္ဓာတပါးတပါးသောနာမခန္ဓာသုံးပါးအတ္တသောသုံးပါးသုံးပါးသောနာမခန္ဓာထားပါတော့ဆိုလိုတာနာခန္ဓာ၄ပါးပစ္စည်းတရားဘက်မှာအဲ့ပစ္စည်းတရားဘက်မှာနာခန္ဓာ၄ပါးကပစ္စုပန်ဘက်ကနာခန္ဓာတရား၄ပါးကိုနာခန္ဓာ၄ပါးကိုသဟဇာတပစ္စည်းနဲ့ကျေစုပြုတယ်အဲ့လိုကျေစုပြုတဲ့အခါမှာဟို၄ပါး၄ပါးချင်းကျေစုပြုတာရှိသလိုဒီဘက်ကနာခန္ဓာ၃ပါးနေပြီးတော့ဟိုဘက်မှာရှိတယ်နာခန္ဓာတပါးကိုကျေစုပြုတာရှိတယ်သုံးပါးအနေတပါးကိုကျေစုပြုတာရှိတယ်သုံးပါးအနေနှစ်ပါးကိုကျေစုပြုတာရှိတယ်သုံးပါးသုံးပါးချင်းချင်းကျေစုပြုတာရှိတယ်လေးပါးလေးပါးချင်းချင်းအဲ့လိုကျေစုပြုတာရှိတယ်ပေါ့အဲ့လိုသုံးပါးအနေပြီးတော့တပါးကိုကျေစုပြုတဲ့အခါမှာဥပမာထားပါတော့ဝေဒနာခန္ဓာသင်္ညေခန္ဓာသင်္ခါရခန္ဓာဆိုတဲ့နာခန္ဓာသုံးပါးကပစ္စုပန်ဘက်မှာဝေဒနာခန္ဓာကိုကျေစုပြုတာရှိမယ်အဲ့လိုပဲဝေဒနာခန္ဓာဝေဒနာခန္ဓာသင်္ခါရခန္ဓာဝေဒနာခန္ဓာဆိုတဲ့ဒီနာခန္ဓာသုံးပါးဟိုဘက်မှာရှိနေတယ်အဲသင်္ခါရခန္ဓာကိုအဲ့လိုပေါ့တစ်ခုနဲ့တစ်ခုမတူရမတူဘူးပေါ့ဆိုလိုတာဒီဘက်မှာပစ္စည်းဘက်မှာနာခန္ဓာသုံးပါးဆိုရင်သုံးပါးကဝေဒနာသင်ညာသင်္ခါရဆိုရင်ပစ္စုပန်ဘက်မှာဝိညာဉ်နဲ့ခန္ဓာဖြစ်မယ်အဲ့လိုပေါ့ပစ္စည်းဘက်မှာပါတဲ့ဟာအချက်အလက်နဲ့ကောက်ရင်တော့ပစ္စည်းဘက်မှာလည်းပဲနာခန္ဓာ၄ပါးပစ္စုပန်ဘက်မှာလည်းနာခန္ဓာ၄ပါးအဲ့ဒါဟုတ်ပဲစတ္တရောခန္ဓာအရူပိနောအညမဉ္ဇသာတာပစ္စေနပစ္စယောအဲ့လိုကျေစုပြုတယ်တဲ့ဒါကတစ်ချက်နောက်တစ်ခါစတ္တရောမဟာဗုဒ္ဓအညမဉ္ဇဥစ္စလမဟာဗုဒ္ဓဘယ်နှပါးရှိတော့၄ပါး၄ပါးပါလို့ဆိုရင်ပထဝီတေဇောအာဘောဝါယောဆိုတဲ့မဟာဗုဒ္ဓ၄ပါးအဲ့ဒီမဟာဗုဒ္ဓ၄ပါးကလည်းပဲမဟာဗုဒ္ဓပစ္စည်းတရားဘက်မှာလည်းပဲမဟာဗုဒ္ဓ၄ပါးပစ္စေဘဘက်မှာလည်းပဲမဟာဘုရား၄ပါးအဲ့ဒါကိုစတ္တရောမဟာဘုရားအညမဉ္ဉံဆိုတာဒါကိုပြောတာအညမဉ္ဉံဆိုတာကမဟာဘုမဟာဘုအချင်းချင်းစတ္တရောခန္ဓာအရူပိနောအညမဉ္ဉံကနာခန္ဓာ၄ပါးအချင်းချင်းကျေစုပြုတာမဟာဘုအချင်းချင်းကျေစုပြုတာအဲ့တော့မဟာဘုအချင်းချင်းကျေစုပြုတဲ့နေရာမှာလည်းပဲမဟာဘုသုံးပါးကကျန်တဲ့မဟာဘုတစ်ပါးကိုသာသနာပစ္စည်းနဲ့ကျေစုပြုတယ်အဲ့တော့မဟာဘုနှစ်ပါးကကျန်တဲ့မဟာဘုနှစ်ပါးကိုသာသနာပစ္စည်းနဲ့ကျေစုပြုတယ်။မဟာဘုတ်တစ်ပါးကကျန်တဲ့မဟာဘုတ်သုံးပါးကိုသာသနာပစ္စည်းနဲ့ကျေစုပြုတယ်။အဲ့ဒါမဟာဘုတ်အချင်းချင်းကျေစုပြုတာကိုစတ္တရောမဟာဘုဒ္ဓအညမဉ္ဇဉ်သာသနာပစ္စေနာပစ္စယောဒီလိုပြောတာ။ဒါကဒီပါဠိအရ။နောက်တစ်ခါအောက်ခံတိတ်ခဏေနာမရူပံအညမဉ္ဇဉ်သာသနာပစ္စေနာပစ္စယော။အဲ့ဒါအောက်ခံတိတ်ခဏေနာမရူပံအညမဉ္ဇဉ်ဉာဏ်သာသနာပစ္စည်းနဲ့ပစ္စည်းရောဆိုတာကနာခန္ဓာ၄ပါးတော့ဟုတ်ပြီတဲ့เนาะအောက်ကန်တက္ကနီနာမရူပံဆိုတာကနာခန္ဓာ၄ပါးနဲ့မကဘူးရူပံဆိုတာပါလာတယ်เนาะပါလာဆိုရုပ်လည်းပဲပါအောင်မယ်အဲ့တော့အောက်ကန်တက္ကနီနာမရကအောက်ကန်တက္ကနီနာမရကဘာကိုကောက်မလဲဆိုရင်ဥစ္စာပင်စောကာရဘုံမှာဖြစ်တယ်ပင်စောကာရပရိသန္ဓေနာမခန္ဓာတဲ့ပင်စောကာရပရိသန္ဓေနာမခန္ဓာဆိုတော့အရင်ဆုံးဘာကိုဥစ္စာကတိရမလဲဆိုရင်ပရိသန်နေစိတ်တွေမရှိဘူးလားပရိသန်နေစိတ်ဘယ်နှပါးရှိတော့19ပါး19ပါးကပရိသန်နေဆိုတာဘာတွေဘာတွေကိုပရိသန်နေခေါ်လဲဆိုရင်တန်တိရဏ3ပါးနဲ့ မာဝိဘေမဂ္ဂဝိဘေဟုတ်တယ်မလားမာဝိဘေကမဂ္ဂဝိဘေကပရိသန်တွေ20ရှိတယ်လေပရိသန်တွေစိတ်20မာဝိဘေ10ပါမဂ္ဂဝိဘေ5ပါပေါင်းတော့19ပါ19ပါရဲ့တဏှိဏနာတဏှိဏနာ
2ပါ
မာဟုဘေ10ပါမကုတ်ဘေ9ပါပေါင်းတော့19ပါဟုတ်တယ်မလားတန်တိနနာ3ပါတန်တိနနာဘယ်နှပါတော့3ပါပေါင်းတော့20အဲ့ဒါကိုပရိသန်20လို့ခေါ်တာအဲ့ပရိသန်20တဲမှာဥစ္စာဘာထက်ပြီးတော့ခွဲရမလဲဆိုတော့ပင်စောကာရတဲ့ပင်စောကာရပရိသန်ဒီနာမခန္ဓာဒါအောက်ကန်တိက္ခဏီရာလေးကိုပြောခြင်းတော့ပင်စောကာရဆိုတာကပင်စကငါဩကာရဘုံလို့လည်းပြောတယ်ခန္ဓာလို့လည်းပြောတယ်အဲ့တော့ခန္ဓာ၅ပါးနဲ့သက်ဆိုင်တဲ့ပရိသန်တွေခန္ဓာ၅ပါးနဲ့သက်ဆိုင်တဲ့ပရိသန်တွေဆိုတော့ဥစ္စာခုနပရိသန်တွေ20ထဲမှာတန်တိတနာ၃ပါးကဒါကခန္ဓာ၅ပါးလုံးနဲ့သက်ဆိုင်တာနော်ခန္ဓာ၅ပါးရူပခန္ဓာဝိညာဉ်ခန္ဓာသင်္ခါရခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာနဲ့သက်ဆိုင်တယ်နောက်မဟာဝိပယ10ပါးနောက်ပြတ်တကရူပဝိပယ်ပါတော့ရူပဝိပက၅ပါးအရူပဝိပက၄ပါးကြတော့အရူပပရိသန်တွေဟာအရူပပုံမှာဖြစ်တဲ့ပရိသန်တွေအရူပပုံမှာဖြစ်တဲ့ပရိသန်တွေဟာအရူပဆိုတာကသူကဘာရုပ်ရှိတာလားရုပ်မရှိတာလား
ရ
ုပ်မရှိဘူးဆိုတော့အရူပပုံကပရိသန်တွေကသူကရူပခန္ဓာနဲ့ဆိုင်နေလားမဆိုင်ဘူးဆိုတော့သူကပြင်စောကာရပရိသန်တွေဟုတ်ရဲ့လားမဟုတ်ဘူးဆိုတော့အရူပပရိသန်တွေ၄ပါးကိုနှုတ်လိုက်နှုတ်လိုက်ရင်ပရိသန်တွေ20ထဲဟာအရူပပရိသန်တွေ၄ပါးနှုတ်လိုက်ဘယ်လောက်ကျန်တော့ဆက်ချောင်းအဲ့ဒီဆက်ချောင်းပါဘာလို့ခေါ်လဲဆိုရင်ပင်စောကာရပရိသန်နေအဲ့တော့ပင်စောကာရပရိသန်နေအဲ့အဲ့ဆက်ချောင်းပါထဲမှာပင်စောကာရပရိသန်နေနာမခန္ဓာပင်စောကာရပရိသန်နေနာမခန္ဓာအဲ့ဒါကိုအောက်ကန်တိတ်ခဏီနာမလို့ပြောတာပင်စောကာရပရိသန်နေနာမခန္ဓာတဲ့နော်ခန္ဓာအနေနဲ့ပြောမယ်ဆိုရင်လည်းသူကခန္ဓာ၄ပါးလုံးမမြင်အောင်လားဆိုတော့ရတယ်ဝေဒနာလည်းရှိတယ်သင်္ခါရလည်းရှိတယ်သင်္ခါရလည်းရှိတယ်စိတ်တွေလည်းရှိတယ်ဆိုတဲ့အခါကျတော့ဝိရဏခန္ဓာလည်းရတယ်၊သင်္ခေခန္ဓာလည်းရတယ်၊သင်္ခါရခန္ဓာလည်းရတယ်၊ဝိညာဉ်နဲ့ခန္ဓာလည်းရတယ်။ခန္ဓာအနေနဲ့အရေးတွဲမလျော်ဘူး။စိတ်ဒီအနေနဲ့ကတော့အရေးတွဲရော့မသွားဘူးလားဆိုရင်ရော့သွားတယ်။ဘာလို့လဲ?ပရိသန်တွေစိတ်ကလေးတွေကိုပဲကောက်လို့။ပရိသန်တွေစိတ်တောင်မှဘယ်ပရိသန်တွေကိုပဲကောက်တော့။ပင်စောကာရဘုံမှာဖြစ်တဲ့ပရိသန်တွေကိုပဲကောက်တယ်။ပင်စောကာရဘုံဆိုတာကခန္ဓာ၅ပါးဖြစ်တဲ့ဘုံတွေကိုဘာဘုံလို့ခေါ်တော့ပင်စောကာရဘုံအဲ့တော့ဥစ္စနာ3နဲ့ဘုံကဘယ်လောက်ရှိရအောင်3နဲ့တက်ပေါ်အဲ့ဒီ3နဲ့တဘုံထဲမှာခန္ဓာ5ပါးဖြစ်တဲ့ဘုံကဘယ်နှဘုံလဲဆိုရင်26ဘုံရှိတယ်ပင်စောကာရဘယ်နှဘုံတော့26ဘုံရှိတယ်အဲ့တော့3နဲ့တဘုံထဲက26ဘုံဆိုတော့ဘယ်နှဘုံနှုတ်ပလိုက်ရမလို့5ဘုံနှုတ်ပလိုက်ရမယ်အဲ့ဒီ5ဘုံကအရူပ4ဘုံအရူပကခန္ဓာ5ပါးလုံးဖြစ်တယ်လားဆိုတော့မဖြစ်ဘူးအသိဉာဏ်တဘုံအသိဉာဏ်ကြတော့လည်းခန္ဓာတစ်ပါးတည်းဖြစ်တယ်အရူပကြတော့လည်းခန္ဓာ4ပါးပဲဖြစ်တော့အဲ့ဒီအရူပဘုံနဲ့အသိဉာဏ်ဘုံနှုတ်လိုက်ရင်ကျန်တဲ့26ဘုံကဒါဘာဘုံလို့ခေါ်တော့ပင်စောကာရဘုံဥပမာရမိုက်သင်နေဆိုရင်ရမိုက်မှာကြတော့အဲ့ဒီလိုဘုံနေနဲ့ခန္ဓာရမိုက်မှာဆိုလို့ရှိရင်ဒီလိုဘုံနေနဲ့ပဲပြောတဲ့စကားတွေအများကြီးပါလားအဲ့တော့ပင်စောကာရဒီဩကန်တိတ်ကနိနာမဒူပံဆိုတဲ့ပါဠိလေးရအရောက်တဲ့ခါကျတော့ဘာလို့ပဲအရောက်လဲဆိုရင်ပင်စောကာရပရိသန်တွေကိုပဲကောက်တယ်ပင်စောကာရပရိသန်တွေဆိုတာကခန္ဓာ၅ပါးလုံးဖြစ်တဲ့ဘုံမှာဖြစ်တဲ့ပရိသန်တွေခန္ဓာ၅ပါးဖြစ်တဲ့ဘုံမှာဖြစ်တဲ့ပရိသန်တွေဆိုတော့အာဟိပရိသန်တွေမပါဘူးလား
ပါတယ
်နောက်ပြီးတော့ကာမဝဆရပရိသန်တွေမပါဘူးလား
ပါတယ
်ရူပဝဆရပရိသန်တွေပါတယ်အရူပပရိသန်တွေမပါဘူးเนาะအဲ့တော့အောက်ကန်တိတ်ကနေနာမယာကောက်ပါဆိုလို့ရှိအရာကောက်ကဘာလို့ပြောတာလဲဆိုရင်ဘာလို့ဆိုလို့ညင်တာလဲဆိုရင်ခန္ဓာ၅ပါးလုံးဖြစ်တဲ့ဘုံမှာဖြစ်တဲ့ပရိသန်တွေပင်စောကာရပရိသန်တွေခုနကဘယ်နှခုလဲတော့26ဘုံမဟုတ်လားဘုံဘုံနေနဲ့26ဘုံပရိသန်တွေစိတ်ကိုဆိုရင
်
ပရိသန်တွေ20ထဲက4ပါးကို
26
ပါအဲ့တော့ပင်စောကာရပရိသန်တွေကဘယ်နှပါလဲတော့26ပါရေနောက်ပြီးတော့ရင်ဟရိယဝိထုဆိုတဲ့ဟရိယဝိထုယုတ်ကလေးရဲ့တဲ့နော်ဟရိယဝိထုယုတ်ကအဲ့ဒါကိုဘာလို့ခေါ်လဲဆိုရင်အောက်ကန်တိတ်ကနေနာမရူပံလို့ခေါ်တာအောက်ကနေကနေနာမရူပံရကပင်စောကာရပရိသန်တွေ16ပါးနောက်ပြီးတော့ယင
်
ဟရိယဝိထုယုတ်အဲ့ဒီပင်စောကာရပရိသန်တွေ16ပါးဟရိယဝိထုယုတ်နဲ့ကယုတ်ကတဲ့ဘယဟိုသဟတာတပစ္စည်းနဲ့ကျေစုပြုလဲဆိုရင်အချင်းချင်းနဲ့နော် အချင်းချင်းပဲပါတယ်နော်အချင်းချင်းဆိုတဲ့ခါကျတော့ဟိုဘပြစ္ဆုတ်ပံဘက်ကလည်းဘာပဲဖြစ်မလို့ပင်စောကတော့ပရိသတ်နေနာမခန္ဓာ16ပါးနဲ့ဟရိယဝတ္ထုယုတ်သူအချင်းချင်းဆိုတာတရားပစ္စည်းဘက်ကလည်းပဲပင်စောကတော့ပရိသတ်နေဆိုရင်ပြစ္ဆုတ်ပံဘက်ကလည်းပဲပင်စောကတော့ပရိသတ်နေပဲအဲ့တော့ပင်စောကတော့ပရိသတ်နေဟရိယဝတ္ထုယုတ်ပစ္စည်းတရားကပစ္စုပန်တရားဘက်ကပင်စောကတော့ပရိသတ်နေနာမခန္ဓာအရိယဝတ္ထုယုတ်ကိုဘာနဲ့ကျေစုပြုလဲဆိုရင်သာသနာပစ္စည်းနဲ့ကျေစုပြုတယ်ဒါအောက်ကန်တက်ကနေနာမရူပအညာမညာသာသနာပစ္စည်းနာပစ္စယောဆိုတဲ့ပါဠိရဲ့အရာအခုနပြောတဲ့ပင်စောကတော့ပရိသတ်နေ16ပါးကိုပဲဦးဇင်းတို့ခန္ဓာတစ်ခါထက်ဖွဲ့ကြည့်တော့ခန္ဓာဘယ်နှပါးရလဲဆိုရင်အရိယဝတ္ထုယုတ်ကဘာခန္ဓာရမလို့ရူပခန္ဓာခုနပရိသတ်နေ16ပါးဟာအဲ့သူနဲ့ရှင်နဲ့စေတသိက်တွေပါထည့်တွက်လိုက်လို့ရှင်အဲ့ဒါခန္ဓာအကုန်လုံးရတာပဲခန္ဓာ၅ပါးလုံးမရဘူးလားဆိုရင်ရတယ်ဝေဒနာခန္ဓာအသိဉာဏ်ခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာနောက်ပြီးတော့ရင်ရူပခန္ဓာဒါပေမဲ့အဲ့ဒီခန္ဓာအနေနဲ့ဒီမှာမပြောဘူးအောက်ကန်တက်ကနေနာမရူပံပင်စောငါရဘုံ၌ဖြစ်တဲ့ပရိသန်တွေနဲ့ဟရိယဝတ္ထုယုတ်ကတဲ့အဲ့ဒီပင်စောငါရဘုံမှာဖြစ်တဲ့ပရိသန်တွေနာမခန္ဓာဟရိယဝတ္ထုယုတ်ကိုပဲသဟဇာတပစ္စည်းနဲ့ကျေစုပြုတယ်ဆိုလိုတာကတော့ပရိသန်တွေကြောင့်ဒီပရိသန်တွေကြောင့်ဥမာဟိုဘက်မှာဒီပရိသန်တွေစိတ်တွေအချင်းချင်းပရိသန်တွေစိတ်တွေဖြစ်တာကိုပြောတာအဲ့ဒါလည်းပဲဦးဇင်းတို့ဟိုကြည့်မယ်ဆိုရင်သဟဇာတဉာဏ်မညာနေလေယဝိပါကအထိအဝိကတဒါတော့ဝတိအနေနဲ့တော့ကြည့်လို့မရအဲ့တော့အင်္ဂန်တက္ကနီနာမရူပံရဟိုဒီလိုလေးမှတ်ထားလိုက်သူကဟိုပုံမှာစတဲ့တော့ခန္ဓာအရူပီနောလို့ခန္ဓာဟိုနာခန္ဓာ၄ပါးလုံးကိုမကောက်တော့ဘူးသို့တော့အဲ့ဒီထဲမှာလည်းပဲတောက်ပြီးတော့အကျုံးဝင်တယ်ရုပ်မပါတာပဲပါတယ်ရုပ်မပါတာပဲပါတယ်ဒါကြောင့်မလို့သူကခွဲသူကထူးခြားနေတဲ့အတွက်သူ့ကိုထပ်ပြီးတော့မြတ်စွာဘုရားခွဲပြီးတော့ဟောထားတာခုနကြီးစက်တာတော့ခန္ဓာအရူပီနောအညမညာအထဲမှာဒီဩကန်တက္ကနီရဟိုပင်စောကံနဲ့ပရိသန်ဒီနာမခန္ဓာရောမပါဘူးလားဆိုတော့ပါတာပဲသူကခန္ဓာ၄ပါးလုံးကိုကောက်တဲ့ခါကျတော့အဲ့ဒီထဲမှာဟိုဝိပ္ပစိတ်ကြီးပရိသန်ဒီစိတ်အမိရတဲ့ဝိပ္ပစိတ်ကြီးလည်းအဲ့ဒီမှာပါပြီးသားပဲသို့တော်လည်းပဲပင်စောကံနဲ့ပရိသန်ဒီနာမခန္ဓာသူဟရိယဝတ္ထုယုတ်ကလေးပါအရောက်ချင်တဲ့အတွက်ဒီပါဠိကိုထပ်ပြီးတော့မြတ်စွာဘုရားထုတ်ပြီးတော့ထပ်ဟောလာတာဩကန်တက္ကနီနာမရူပံအညမညာသာသနာပစ္စည်းနာပစ္စည်းယောအဲ့တော့အဲ့ဒီအညမညာလို့ပါတဲ့ပါဠိလေးတွေကနောက်တစ်ခါအညမညာပစ္စည်းကြရင်တခါထပ်ပါအောင်ပါနောက်စိတ်နာစေတသိက်ဃာဓမ္မစိတ်တသမုဋ္ဌာနာနဲ့ရူပနာသာသနာပစ္စည်းနာပစ္စည်းယောအဲ့တော့စိတ်နာစေတသိက်ဃာကြတော့ तू ကအညမညာပါသေးလားအညမညာဆိုတဲ့ပါဠိလေးပါသေးလားမပါဘူးဆိုတော့ तू ကအချင်းချင်းမဟုတ်တော့ဘူးစိတ်တစေတသိက်ဃာဓမ္မစိတ်တသမုဋ္ဌာနာနဲ့ရူပနာသာသနာပစ္စည်းနာပစ္စည်းယောဆိုတာပစ္စည်းပဲကြတော့သူကဘာဖြစ်သွားမလဲဆိုရင်စိတ်တစေတသိက်ကစိတ်စေတသိက်တွေเนาะဘယ်စိတ်စေတသိက်ကလို့အတိအကျဟောမနာဘူးစိတ်စေတသိက်လို့ပဲပြောထားတာစိတ်စေတသိက်တွေကတဲ့စိတ်နာသမုဋ္ဌာနာနဲ့စိတ်ကြောင့်ဖြစ်တဲ့ရုပ်တွေဥဇဏုတ္တနာမှာစိတ်ကြောင့်ဖြစ်တဲ့ရုပ်တွေမရှိဘူးလားဆိုတော့ရှိတယ်စိတ်တရားရုပ်တွေဥပမာဒေါသကြောင့်ဖြစ်မယ်ဆိုရင်ဒေါသရုပ်တွေလောဘကြောင့်ဖြစ်မယ်ဆိုရင်လောဘရုပ်တွေအဲ့ဒီရုပ်တွေကိုဘာနေဘာပစ္စည်းတရားနဲ့ကျေစုပြုလဲဆိုရင်သဟဇာတပစ္စည်းတရားနဲ့ကျေစုပြုတာအဲ့တော့စိတ်တစေတသိက်ကဓမ္မစိတ်တသမုဋ္ဌာနာနဲ့ရူပနာသဟဇာတပစ္စည်းနာပစ္စယောဆိုတော့သူအချင်းချင်းမဟုတ်ဘူးဆိုတော့အချင်းချင်းမဟုတ်တဲ့အတွက်ပစ္စည်းနဲ့ပစ္စုပန်တူသေးလားဆိုတော့မတူဘူးအချင်းချင်းဆိုလို့ရှိရင်ဒါပစ္စည်းနဲ့ပစ္စုပန်အတူတူပဲခုအချင်းချင်းမဟုတ်တဲ့အတွက်ပစ္စည်းနဲ့ပစ္စုပန်မတူဘူးမတူတာကပစ္စည်းဘက်မှာစိတ်စေတသိက်ပစ္စုပန်ဘက်မှာရုပ်တရားအဲ့ဒီယုတ်ကဘယ်ကြောင့်ဖြစ်တဲ့ယုတ်တို့စိတ်ကြောင့်ဖြစ်တဲ့ယုတ်တရားစိတ်ကြောင့်ဖြစ်တဲ့ဆိုယုတ်တွေဆိုတော့ဥစဉ်တို့ယုတ်ပိုင်းမှာတော့စိတ်တသက်ယုတ်တွေမရှိဘူးလားရှိပါတယ်ကံမသာယုတ်တွေမကောက်အောင်နော်တပါယုတ်ကိုကောက်အောင်နော်စိတ်တသက်ယုတ်တွေကိုပဲကောက်အောင်ပါအဲ့တော့အဲ့စိတ်တသက်ယုတ်တွေကိုကောက်တဲ့အခါကျတော့အဲစိတ်တသက်သတိကဓမ္မဟူသောကတ္တဘတ်ဖြစ်တဲ့ပင်စောကာရဘုံနဲ့အရုပဥပ္ပ၄ခုဒုပိဏဝิญဉ္ဇဉ်တည်းရဟနာတို့ရှိသုတိကျင်သောစိတ်85ခုအဲ့တော့ဒီမှာကြည့်ကြည့်စိတ်စေတသိက်ဆိုပြီးနဲ့အလိုအကုန်လုံးကောက်လာဆိုတော့မကောက်ဘူးသူကဘာယုတ်တရားကိုဖြစ်စင်ပါလေဖြစ်စင်မှာကအကျိုးကဘာလဲတော့ယုတ်စိတ်ကြောင့်ဖြစ်တဲ့ယုတ်တွေအဲ့တော့ပင်စောကာရဘုံ၌အရူပဥပ္ပ၄ခုအရူပဥပ္ပ၄ခုဆိုတာက အရူပပရိသန်နေ၄ခုကိုပြောတာပဲเนาะအရူပဥပ၄ခုအဲ့အရူပဥပ၄ခုကိုကျင်းရမယ်ဘာဖြစ်လို့ကျင်းရမလဲအရူပပရိသန်တွေကယုတ်တရားကိုဖြစ်စေလားဥမာဆိုလို့အရူပပရိသန်တွေဆိုတာအရူပဘုံမှာတော့ပြောပရိသန်တွေအကျိုးပေးမှာအရူပဘုံမှာတော့ပြောပရိသန်တွေအရူပဘုံမှာဖြစ်တဲ့ပရိသန်တွေစိတ်ကသူကနေပြီးတော့ရင်ယုတ်ကိုဖြစ်စေနိုင်တဲ့တတ္တိရှိသေးလားမရှိဘူးဘာလို့အရူပဘုံမှာယုတ်မရှိလို့အဲ့ဒါကြောင့်မလို့ဒီစိတ်စေတသိက်ကရဲ့မှာစိတ်စေတသိက်ဆိုပဲလို့ခုအရင်ဆုံးဘာကိုကျင်းရမလို့အရူပပရိသန်နေ၄ခုကိုကျင်းရမှာအရူပပရိသန်နေ၄ခုဆိုတာအရူပဘဝ၄ခုပဲနံပါတ်၁အရူပဘဝ၄ခုကိုကျင်းလိုက်မယ်နောက်ဒုတိယဝိညာဉ်၁၀ဒုတိယဝိညာဉ်၁၀ဆိုတော့စကုဝိညာဉ်စကုဝိညာဉ်သောတာဝိညာဉ်ကာဏဝိညာဉ်ဇိဝဝိညာဉ်ကာယဝိညာဉ်အဲ့တော့စကုဝိညာဉ်သောတာဝိညာဉ်ကာယဝိညာဉ်ကဥရောဟောမှာတော့ငါအနန္တပစ္စည်းမှာတော့ငါစကုဝိညာဏဓာတုတန်တန်းပြုတ်တကစတဲ့မှာမနောဓာတုရဟုတ်တယ်မလားအဲ့တော့စကုဝိညာဏစကုဝိညာဉ်တွေကသူကဘုမှာသွားဖြစ်တာဘာဖြစ်တော့မနောဓာတန်တန်းပြုတ်တကနင်းစတဲ့မှာသူစကုဝိညာဉ်တွေနဲ့ရှင်တဲ့ဟိုစေတသိက်တွေမလားတပ္ပစေတသာရဏစေတသိက်ခုနှစ်ပါးဆိုရဲမဟိုမနောဓာတ်ကိုသွားပြန်ဘာလို့လဲလို့ကျေးဇူးပြုတာအဲ့ဒီကံကြတော့စကုဝိညာဉ်တွေကြောင့်ဖြစ်တာကယုတ်တရားမဖြစ်ဘူးဥစဉ်တို့ဒီမြင်းသိစိတ်ကြောင့်ယုတ်တိဖြစ်လာဆိုတော့မဖြစ်ဘူးဥစဉ်တို့တန်တယ်မနော်ဘာဖြစ်တော့မဖြစ်တဲ့အတွက်ကြောင့်မို့လူသူကိုလည်းပဲအဲ့ဒီဒုတိယဝိညာဉ်၁၀ကိုလည်းပဲဘာလို့မလို့ကျင်ရမှာဒုတိယဝိညာဉ်၁၀ကိုကျင်ရမယ်စိတ်တစေတသိက်ကထဲမှာဒုတိယဝိညာဉ်၁၀ကိုဘာလို့ကျင်လဲဆိုရင်ဒုတိယဝိညာဉ်၁၀ကလည်းပဲယုတ်ကိုမဖြစ်စေနိုင်တဲ့အတွက်သူ့ကိုကျင်းတယ်အဲ့တော့ဆိုလိုတာကတော့ဒီစိတ်ကစေတသိက်ကထဲမှာစိတ်စေတသိက်စိတ်89ပါးစေတသိက်52ပါးထဲမှာရုပ်ကိုမဖြစ်စေနိုင်တဲ့တရားတွေကိုကျင်းပြရမယ်ဆိုတော့အရူပဥပ4ခုအရူပဥပ4ခုကပရိသန်တွေကိစ္စတက်တဲ့အရူပဥပ4ခုအဲ့အရူပဥပ4ခုကဥစဉ်လို့အရူပဘုံမှာဖြစ်တာအရူပဘုံမှာဖြစ်တော့ရင်အဲ့ဒီအရူပဥပ4ခုဆိုတဲ့ပရိသန်တွေစိတ်ကကျန်တဲ့အရူပဘုံမှာယုတ်တရားတွေကိုဖြစ်စီလာတယ်ဗျမဖြစ်စီတော့ဘူးမဖြစ်စီတဲ့အတွက်သူ့ကိုကျင်းရတယ်ဒုတိယဝိညာဉ်တစ်စရာလည်းယုတ်ကိုမဖြစ်စေနိုင်တဲ့အတွက်သူ့ကိုကျင်းရတယ်တခါယန္တာတို့ဤသုတိယန္တာတို့ဤသုတိယန္တာတို့ဤသုတိဆိုပေမဲ့လို့အဲ့ယန္တာတို့ဤသုတိစိတ်ကိုကျင်းတဲ့အတွက်အရေးတွတ်တော့မရောဘူးတခြားသုတိစိတ်တွေရှိနေတယ်လို့အဲ့တော့ယန္တာတို့ဤသုတိစိတ်ကဥစဉ်တို့နောက်တက်ထပ်ပြီးတော့ရင်နောက်တက်ဘဝတက်ကိုဖြစ်စေနိုင်နေလားဆိုရင်မဖြစ်စေနိုင်တဲ့အတွက်နောက်တဲ့ဘဝသိက္ခာမဖြစ်စေနိုင်ရင်ယုတ်ကိုရောဖြစ်စေနိုင်ဘူးလားမဖြစ်စေနိုင်တော့ဘူးဆိုတော့အဲ့ဒီယန္တာတို့ရဲ့သုတိကိုလည်းကျင်းစေစိတ်ဘယ်နှခုစိတ်တဲ့စေတသိက္ခာမှာရစိတ်အိယာဘယ်နှခုဖြစ်မလဲဆိုရင်9သိန်းနဲ့9ခုတဲ့စိတ်ရှိစိတ်9ပါးတဲ့ကဥစဉ်ဘယ်နှပါးကျင်မလဲဆိုရင်14ပါးကျင်ရမှာဒုတိယဝိညာဉ်30အရူပဥပ4ခုနောက်ယန္တာတို့ရဲ့သုတိကကျင်းနေမယ်လို့အရေးတော့ရောလာဆိုရင်မရောတခြားသုတိစိတ်တွေရှိသေးလို့အဲ့တော့ဒုတိယဝိညာဉ်တစေအရဝဝင်၄ခုကျင်တဲ့စေတသိက်စိတ်ကဘယ်လောက်တော့85ခုအဲ့ဒီ85ခုမှာရှင်တဲ့စေတသိက်က52ပါးအဲ့85ပါးနဲ့52ပါးဆိုတဲ့စိတ်တစေတသိက်ကအဲ့ဒီတရားကတဲ့သူ့ကြောင့်ဖြစ်တဲ့စေတသာယုတ်တွေပေါ့အဲ့ဒါစေတသာယုတ်ကိုပြန်ကြည့်ရမှာပေါ့နော်ယုတ်ပိုင်းမှာပါတဲ့စေတသာယုတ်တွေကိုဘာပစ္စည်းနဲ့ကျေစုပြုတော့သဟဇန္တာပစ္စည်းနဲ့ကျေစုပြုတယ်နောက်တစ်ခါမဟာဘူတာဥပါဒာရူပနာသဟဇန္တာပစ္စည်းနာပစ္စယောအဲ့တော့အပေါ်မှာတော့ငါစတဲ့တော့မဟာဘူတာအညမညာသဟဇန္တာပစ္စည်းနာပစ္စယောကမဟာဘုတ်အချင်းချင်းပြောတာနော်အာဘောဆိုတဲ့မဟာဘုတ်ကနေပြီးတေသောဆိုတဲ့မဟာဘုတ်ကိုသဟဇန္တာအနေနဲ့ကျေးဇူးပြုတယ်တေသောကဝါယောကိုသာသာတာအနေနဲ့အဲ့လိုပေါ့မဟာဘုတ်အချင်းချင်းကျေးဇူးပြုတာကိုစတာတော့မဟာဘူတာအညမညာသာသာတာပစ္စည်းနာပစ္စယောအခုတခါမဟာဘူတာဆိုတဲ့ပါဠိကမဟာဘုတ်၄ပါးကတဲ့ဘသူ့ကိုသွားပြန်ကျေးဇူးပြုမလဲဆိုရင်ဥပါဒာယုတ်ဥပါဒာယုတ်28ပါးမှာဥပါဒာယုတ်24ပါးရှိတယ်အဲ့24ပါးဘာလဲဆိုတော့ရှင်းရှင်းလေးမဟာဘုတ်၄ပါးကိုကျင်လိုက်ကျင်တဲ့ဥစ္စာကျင်တဲ့ယုတ်တွေကိုဥပါဒာယုတ်အဲ့ဒီဥပါဒာယုတ်တွေကိုမဟာဘုတ်၄ပါးကနေပြီးတော့ဟင်သာသာတာပစ္စည်းနဲ့ကျေစုမပြုလားဆိုတော့ပြုတယ်ဒါကြောင့်မလို့မဟာဘုတ်၄ပါးအချင်းချင်းမဟုတ်တော့မဟာဘုတ်အချင်းချင်းလည်းပဲသာသာတာပစ္စည်းနဲ့ကျေစုပြုတယ်မဟာဘုတ်ကနေပြီးတော့ဟင်ဥပါဒာယုတ်ကိုလည်းပဲသာသာတာပစ္စည်းအနေနဲ့ကျေစုပြုတယ်အဲ့တော့ဥပါဒာယုတ်အချင်းချင်းကြတော့ သာသနာပြည်စည်းအနေနဲ့ကျေးဇူးပြုနိုင်လားဆိုရင်မပြုနိုင်ဘူးဒီပါဠိတော်ရနော်အဲမဟာဘုရားချင်းချင်းသာလင်းသူကကျေးဇူးပြုတာဥပါဒါရုပ်အချင်းချင်းကြတော့ကျေးဇူးမပြုနိုင်တော့ဘူးအဲ့တော့မဟာဘုရားဥပါဒါရူပနာသာသနာပြည်စည်းနာပြည်စည်းရောရပါဠိရကမဟာဘုရားရကမဟာဘုရား၄ပါးဥပါဒါရကဥပါဒါရုပ်24ပါးကိုပြည့်စုံတဲ့တရားကိုသာသနာအတူတကွဖြစ်တဲ့အနေနဲ့ကျေးဇူးပြုတယ်အတူတကွဖြစ်တယ်ဆိုတဲ့နောက်တော့ဦးဇင်းတို့ခွဲခြားလို့ရမှာဆိုရင်မရဘူးအမီရေနေနဲ့တော့ဒါဘာရုပ်ဒါကဘာကြောင့်ဖြစ်သွားတာဘာကြောင့်ဖြစ်သွားတာဆိုတာခွဲခြားလို့တော့မရဘူးပေါ့ရူပိနောဓမ္မအရူပိနဓမ္မနာကိဉ္စိကာလေသာသနာပြည့်စုံတယ်ပြည့်စုံကိဉ္စိကာလေနာသာသနာပြည့်စုံတယ်ပြည့်စုံရောအဲဒါတော့အကုန်လုံးတစ်ခါပေါင်းပြီးတော့ဟောရတာရူပိနောဓမ္မအရူပိနဓမ္မနာအဲ့တော့ရူပိနောယုတ်တရားတွေကတဲ့နော်အရူပိနံနိုင်တရားတွေကိုကိဉ္စိကာလေတခါတလေသာသနာပစ္စည်းအနေနဲ့ကျေးဇူးပြုတာလည်းရှိတယ်ကိဉ္စိကာလေတခါတလေသာသနာပစ္စည်းအနေနဲ့ကျေးဇူးမပြုတာလည်းပဲရှိတယ်တဲ့နော်အဲ့တော့ကိဉ္စိကာလေသာသနာပစ္စည်းနာပစ္စည်းကိဉ္စိကာလေနာသာသနာပစ္စည်းနာပစ္စည်းရောမှာကိဉ္စိကာလေသာသနာပစ္စည်းနာဆိုတာဘာလို့ဆိုလိုတာလဲဆိုရင်ပရိသန္ဓေကာလ၌သာသနာလက်တိဖြင့်ကျေးဇူးပြုရန်ကိုပြတယ်။အဲ့တော့ပရိသန္ဓေကာလကိဉ္စိကာလဆိုတာတခါတလေကျေးဇူးပြုတယ်ဆိုတာအဲ့ဒါဘယ်လိုအနေထားမျိုးမှာကျေးဇူးပြုလဲဆိုရင်ပရိသန္ဓေကာလပရိသန္ဓေခိုက်တန်လေးကခဏလေးရယ်နော်။အဲ့ဒီခိုက်တန်လေးမှာယုတ်တရားတွေကနေပြီးတော့ဟင်နန္တရားတွေကိုသာသနာပစ္စည်းနဲ့ကျေးဇူးပြုတာရှိတယ်။အဲ့တော့တခါတလေမှာလည်းပဲကျေးဇူးမပြုဘူးပေါ့။ကိဉ္စိကာလေသာသနာဟုသောကိဉ္စိကာလေသာသနာပြည့်စည်နာပြည့်စည်ရောနောက်ပြတော့ကကိဉ္စိကာလေသာသနာပြည့်စည်နာနာသာသနာပြည့်စည်နာပြည့်စည်ရောအဲ့ဒါကပုတ္တိကာလ၌သာသနာပြည့်စည်ပြီးကျေးဇူးမပြုဟန်ကိုပြတယ်အတခါတလေမှာတဲ့နော်သာသနာပြည့်စည်နဲ့ကျေးဇူးမပြုဆိုတာဘယ်ကာလမှာလဲဆိုရင်ပုတ္တိကာလပရိသန္ဓေမဟုတ်တဲ့ပုတ္တိကာလပရိသန္ဓေကာလမှာဆိုလို့ရှိရင်ယုတ်တရားနေပြီးတော့ဟင်နန္တရားကိုသွားပြီးတော့ဟင်ကျေးဇူးပြုတာလည်းပဲရှိပါတယ်เนาะအဲ့ဒါကိုအရာကောင်ဆရာတော်ကြီးကတော့ဟိုဘယ်တရားဆိုပြီးတော့ဟင်အတိကျဟိုစိတ်စတသိက်အနေနဲ့ဘယ်တရားဆိုပြီးတော့စိတ်စတသိက်ယုတ်အနေနဲ့ဘယ်တရားဆိုပြီးတော့ဟင်အတိကျကောက်ပြရတာမရှိဘူးအဲ့တော့ဟိုဥဒ္ဒရတိယမှာပရိသန္ဓေအခါမှာပရိသန္ဓေစိတ်နဲ့တကွဖြစ်တဲ့ယုတ်တရားတွေပေါ့ပရိသန္ဓေစိတ်နဲ့တကွဖြစ်တဲ့ယုတ်တရားတွေအဲ့ဒါတွေကဘာဖြစ်မလဲဆိုပရိသန္ဓေကမ္မသာယုတ်တွေဖြစ်မယ်။အဲပရိသန္ဓေကမ္မသာယုတ်တွေကအဲပရိသန္ဓေစိတ်ကိုသူကအတူတကွဘယ်သူအကြောင်းဘယ်သူကျိုးလို့တောင်ပြောလို့မရအောင်အတူတကွအဲ့လိုကျေးဇူးပြုတာပေါ့။အဲ့ဒါကကိဉ္စိကလေသာသနာပြည့်စုံနာပြည့်စုံရောအဲ့ဒီပရိသန္ဓေအခိုက်တန်လေးကိုရည်ရွယ်ပြီးတော့ရင်မြတ်စွာဘုရားဟောတာ။အဲ့တော့ကိဉ္စိကလေနာသာသနာပြည့်စုံနာပြည့်စုံဟာပုတ္တိအခိုက်တန်ပုတ္တိအခိုက်တန်မှာအဲ့ဒီလိုယုတ်ကနေပြီးတော့ဟင်နာငိုကျေးဇူးမပြုတာကိုသာသနာပစ္စည်းအနေနဲ့ကျေးဇူးမပြုတာကိုပြောတာ။ကျန်တဲ့ပစ္စည်းတရားအနေနဲ့ကျေးဇူးပြုတာတွေတော့ရှိမှာနော်။ဒါသာသနာအနေနဲ့ဟိုကျေးဇူးမပြုတာကိုပြောတာ။အဲ့တော့ဒါကသာသနာပစ္စည်းရဲ့အရာကောက်ကလေးရတာပြီးတော့ဦးဇင်းတို့စာလိုပြောနေရင်တော့နားလည်ဖို့မလိုဘူး။အဲ့ချင်းချင်းအားတက်တော့ချင်းချင်းမှာထောက်တော့အလုံးစုံတော့စိတ်တိကျ90ဆိုအဲ့ဒါတွေကအဲ့ဒါကြီးဆိုနားလည်ဖို့မလိုတော့ဟိုစာလိုရတော့စေတီယုတ်ကိုယ်တဲ့သတ္တသိဒ္ဓုပညာသာပုတ္တိပရိသန္ဓေနာမခန္ဓာ၄ပါးဆိုတာအဓိကတော့အတူတူလေးရှိပဲအဲ့ဒီမှာစေတီယုတ်ကိုယ်တယ်လည်းပဲစေတီယုတ်ကိုယ်တဲ့သတ္တသိဒ္ဓုပညာသာတိနာမခန္ဓာ၄ပါးဆိုတော့လည်းပဲစေတီယုတ်ကိုယ်တဲ့သတ္တသိဒ္ဓုပညာသာပဲအဲ့တော့ပရိသန္ဓေပုတ္တိပရိသန္ဓေနာမခန္ဓာ၄ပါးဆိုတော့လည်းပဲဒီဟာလေးပဲပုတ္တိရောပရိသန္ဓေရောပေါင်းလိုက်တဲ့အခါကျတော့ဒီနာမခန္ဓာ၄ပါးပဲပြန်ရတာဒီစိတ်တွေကိုယ်စိတ်တွေသိတွေ့ပညာသာပဲပြန်ရတာဒါပေမဲ့ရှင်းရှင်းစာကျတော်ကြီးတွေရဲ့အသုံးအရာကအဲ့တော့ပုတ္တိပရိသန္ဓေနာမခန္ဓာ၄ပါးအဲ့ဒီနာမခန္ဓာ၄ပါးကိုပဲတခါထပ်ပြီးတော့စိတ်တွေကိုယ်စိတ်တွေသိတွေ့ပညာသာဆိုပြီးတော့ပုတ္တိပရိသန္ဓေနာမခန္ဓာ၄ပါးဆိုအချင်းချင်းဝိသေသနာတွေနဲ့သုံးထားတော့မှားတာတွေရှုပ်မှာအဲ့တော့ဒါအသာဇာတာပစ္စည်းပါဠိနဲ့အဲ့ဒါအရာောက်ကလေးဦးဇင်းတို့ဒီလောက်နားလည်ခွင့်ရတယ်ဆိုရယ်အမနေပါနောက်တခါသာသနာပြီးတော့ပါလေတော့အညမညာလေးဆက်သွားလိုက်အောင်အညမညာပစ္စည်းရောဒီအညမညာပစ္စည်းရော ဒီစတာရောခန္ဓာအရူပီနောအညမညာပစ္စေနာပစ္စေယောသတ္တရောအာဟုတာအညမညာပစ္စေနာပစ္စေယောဩကန်တေကိနာမရူပံအညမညာပစ္စေနာပစ္စေယောစေတနာပစ္စေယောဘုံမှာလုံးရလားအညမညာပစ္စေယောဒီစတာရောခန္ဓာအရူပီနောအညမညာပစ္စေနာပစ္စေယောဩကန်တေကိနာမရူပံအညမညာပစ္စေနာပစ္စေယောအဲ့ဒါကဥဒ္ဓနုတာပြောမယ်ဆိုလို့ရှိရင်တော့သူကဟာဇာတာနဲ့မတူလို့အလုံးအကုန်လုံးမတူတဲ့အတွက်ဒီသာဇာတဲ့အတည်းကနေပြီးတော့ရင်မယ်အညမညာတိတံ အညာမညာတပစ္စည်းနာပစ္စည်းယောကသူတို့အချင်းချင်းလို့ပြောတဲ့အတွက်ခုနဟိုသာသနာပစ္စည်းတွေမှာဒီပါဠိမပါဘူးလားဆိုတော့ပါတယ်သူကိုယ်တိုင်ကအညာမညာဖြစ်နေတော့ရင်စတ္တရောခန္ဓာအာရုပြီးတော့အညာမညာအညာမညာပစ္စည်းနာပစ္စည်းယောလို့မဆိုတော့ဘူးစတ္တရောခန္ဓာအာရုပြီးတော့အညာမညာပစ္စည်းနာလို့တခါတည်းပြန်ဆော်ပြဟောလိုက်တာဟိုမှာတော့ပစ္စည်းနာမယ်သာသနာပစ္စည်းဖြစ်နေလို့အညာမညာဆိုပြီးတော့ထည့်ဟောတာအဲ့တော့ဒီပါဠိသုံးခုကလည်းပဲသဟဇာတပစ္စည်းတွေကနေပြီးတော့ထုတ်လိုက်ရင်ဒီသုံးခုပဲအဲ့တော့အရာောက်ကလည်းပဲအတူတူပဲစတ္တရောခန္ဓာအရူပိနောအရာနံခန္ဓာ၄ပါးပေါ့အဲ့တော့နံခန္ဓာ၄ပါးကအချင်းချင်းကဘာပစ္စည်းအနေနဲ့ကျေစုပြီလဲဆိုတော့အညာမညာပစ္စည်းအနေနဲ့ကျေစုပြီလေနောက်စတ္တရောမဟာဘူတာမဟာဘူ၄ပါးအချင်းချင်းနောက်အောက်ကန်တကနေနာမရူပံအရာကပရိသန္ဓေပင်စောကာလပရိသန္ဓေနာမခန္ဓာနဲ့နောက်ပြီးတော့ဟရိယဝတ္ထုယအချင်းချင်းအဲ့ဒါဗာပစ္စည်းအနေနဲ့ကျေစုပြီးတော့အညာမညာပစ္စည်းအနေနဲ့ကျေစုပြုတယ်ကျေစုပြုတယ်ဆိုတာကဖြစ်တယ်လို့ပြောတာပေါ့နော်အညာမညာပစ္စည်းအနေနဲ့အဲဖြစ်တယ်ပေါ့ဒီစိတ်စေတသိက်တွေကနာဟေတုအသာစရာအညာမညာပြီးတော့ပါတယ်တော့နေတရာနေတရာပစ္စည်းရောဒီဆိုကြည့်ပါနေတရ
ာပစ္စည်းရောဒီ
စန္ဒာရောခန္ဓာအရူပိနောအညာနေတရာပစ္စည်းနာပစ္စည်းရောစန္ဒာရောမာဟုနာအညာမညာနေတရာပစ္စည်းနာပစ္စည်းရောအောက်ကံဒိဋ္ဌိနေနာမရူပံအညာမညာနေတရာပစ္စည်းနာပစ္စည်းရောစေနာစေတမိကာဓမ္မစေနာသမုဋ္ဌာနာနာရူပံနေတရာပစ္စည်းနာပစ္စည်းရောမာဟုရာဥပါရရူပနာနေတရာပစ္စည်းနာပစ္စည်းရောစေခာယရဏသတုဝိညာဏဓာတုယတံသံမြုသာဓမာနံနေတရာပစ္စည်းနာပစ္စည်းယောသောနာယရဏသောတာဝိညာဏဓာတုယတံသံမြုတကနိသာဓမာနံနေတရာပစ္စည်းနာပစ္စည်းယောကာနာယရဏကာနဝိညာဏဓာတုယတံသံမြုတကနိသာဓမာနံနေတရာပစ္စည်းနာပစ္စည်းယောစေဝါယရဏစေဝါဝိညာဏဓာတုယကံမေတ္တာနိစ္စဓမ္မာနံနေတရာပစ္စည်းနာပစ္စယောကာယယရဏကာယဝိညာဏဓာတုကံမေတ္တာနိစ္စဓမ္မာနံနေတရာပစ္စည်းနာပစ္စယောနာရူပနိခာယမနောဓာတုမနောဝိညာဏဓာတုသဝတ္တံတိတံရူပမနောဓာတုယာသမနောဝိညာဏဓာတုယာသဓမ္မေတ္တာဓမ္မာနံနေတရာပစ္စည်းနာပစ္စယောအဲ့တော့နေတရာပစ္စည်းရဲ့နေတရာပစ္စည်းကဦးဇင်းတို့ကသာဇာတာပစ္စည်းနဲ့တူတဲ့ဟာတွေကိုကြတော့အဲ့ဒါသာဇာတာနေတရာလို့ခေါ်တာနော်သာဇာတာအတူတကွာလည်းပဲဖြစ်တယ်မိဟာအနေနဲ့လည်းပဲဖြစ်တယ်အဲ့တော့ဒီမှာသာဇာတာနဲ့တူတဲ့ဟာတွေမပါဘူးလား
ပါပါ
တယ်စန္ဒာရောခန္ဓာအာရူပိနောအညမညာနေတရာပစ္စည်းနာပစ္စယောစန္ဒာရောခန္ဓာအာရူပိနောအညမညာသန္တာသာဇာတာပစ္စည်းနာပစ္စယောနေတရာပစ္စည်းနာပစ္စယောဒါပဲခေါ်တာမလားအဲ့တော့အဲ့ဒီဟာကိုဦးဇင်းတို့ကဘာလို့သုံးလဲဆိုရင်တခါကိုပဋ္ဌာန်းကျမ်းကြီးတက်တဲ့ခါကျတော့သဟဇာတနေတရာလို့အဲ့ဒီနေတရာကိုသုံးတာဘာနေတရာလို့သုံးလဲဆိုရင်သဟဇာတနေတရာအတူတကွာလည်းပဲဖြစ်တယ်မိယာအနေနဲ့လည်းပဲဖြစ်တဲ့အတွက်သူ့ကိုသဟဇာတနေတရာအဲ့ဒါဘာလဲဆိုရင်စန္ဒာရောခန္ဓာအရူပိနောအညမညာနေတရာပစ္စည်းနာပစ္စယောအဲ့ဒါကဟိုသဟဇာတမှလည်းပါတဲ့အတွက်နေတရာမှာလည်းပါတဲ့အတွက်တခါထက်မြင်ထပ်ပေါင်းလိုက်လို့ရှိရင်အဲ့ဒါတော့မကဘူးသာသနာအညမညာနေတရာဆိုပြီးတော့ ဟိုပထမမှာကပထမကျမ်းကြီးမှာကျတော့နားလေတရားတွေအများကြီးပဲလေဟိုဟောဘောတဘာဃတို့ကရဏတို့အများကြီးပဲအဲ့လိုအများကြီးဆိုတဲ့ကကျတော့အဲ့ဒီလိုပြန်ပြီးရရင်တခါပြန်ပြီးရရင်ပေါင်းတည်ရတာအဲ့တော့စန္ဒရောခန္ဓာအရူပိနောအညမဉ္ဇဉ်ကဟိုခုနအညမဉ္ဇဉ်ပစ္စည်းမှာမပါဘူးလ
ား
ပါပါပါတယ်သားဇာတာမှာလည်းပဲပါတယ်အဲ့ဒါကိုတခါထပ်ပြီးရရင်ဥဒ္ဒရာသားဇာတာအညမဉ္ဇဉ်နေတရားဆိုပြီးတော့ထပ်ပြီးရရင်အမိတမျိုးနဲ့ထပ်ပြီးရရင်ဟောတာဒါလေးပဋ္ဌာန်းကျမ်းကြီးမှာရှိသေးတယ်ဆိုဒ
ီပါကြတော့အချင်းချင်းနဲ့
ကျေးဇူးပြုတယ်။ဒီမိကိုရာနေတယ်။အမေမိယာနေနဲ့လည်းကျေးဇူးပြုတယ်။သားဇာတာနေနဲ့လည်းကျေးဇူးပြုတယ်။အဲ့တော့ဒီပါဠိရာဆိုရင်သားဇာတာအမိရောအညမညာအမိရောနေတရာအမိရောရတာပေါ့။အဲ့ဒါပဲ။သားဇာတာမှာကြတော့ခုနပြောလို့အချင်းချင်းကျေးဇ
ူးပြုတယ်ပြီးတော့အတူတူလည်းကျေးဇူးပြုတယ်ဒီဘော
မှာ။ဟုတ်တယ်ဟုတ်တယ်။အဲ့ဟုတ်တယ
်။အညမညာရော
အညာမညာကအပြန်လံပေါ့အပြန်တူသူကအပြန်လံဖြစ်အောင်နေမကဘူးအပြန်တူလည်းဖြစ်တယ်နောက်တစ်ခါဒီနေတရားမှာတိုးလာတယ်ဆိုတော့အဲ့လိုအပြန်တူလည်းဖြစ်တယ်အချင်းချင်းလည်းဖြစ်တယ်အဲ့လိုအချင်းချင်းဖြစ်တဲ့ခါမှာတခုနဲ့တခုမှီယာနေနဲ့လည်းပဲ
က
ျေစုပြုတယ်ပေါ့အဲ့လိုမျိုးအဲ့တော့စန္ဒရောခန္ဓာအာရုံရောအညာမညာနေတရားပစ္စည်းနာပစ္စည်းယောကအဲ့ဒါသာသာအရာကောင်းတယ်အတူတူပဲစတ္တရောမဟာဘူတာလည်းပဲအတူတူပဲဩဂန်တက္ကနိနာမရူပံလည်းပဲအတူတူပဲအညာနောက်ပြီးတော့စိတ်တ္တစေတသိက္ခာဓမ္မစိတ်တ္တသမုဒ္ဒနာနာရူပနာမေတ္တယာပစ္စည်းနာပစ္စည်းရောသူကြတော့အညာမညာနဲ့တူသေးလားမတူတော့တော့အညာမညာမှာမပါဘူးသဟဇာတမှာပါတယ်နော်စိတ်တ္တစေတသိက္ခာကခုနကဟောသဟဇာတမှာပါတယ်စိတ်တ္တစေတသိက္ခာဓမ္မစိတ်တ္တသမုဒ္ဒနာနာရူပနာရုပ်ကိုပြည့်စုံနိုင်တဲ့စိတ်စေတသိက္ခာအဲ့တော့ရုပ်ကိုမဖြစ်စေနိုင်တဲ့စိတ်စေတသိက္ခာကိုဦးဇင်းတော်ကပါလို့ရတယ်ကျင်းရတယ်ကျင်းရတယ်ဆိုတော့ရုပ်ကိုမဖြစ်စေနိုင်တာတွေကဘာတွေတုံးဆိုတော့ခုနကပြောခဲ့ပြီမာဟုပဲ၄ပါးနဲ့ဒုပိဿဝဉ္ဉေ30သူတို့ကရုပ်ကိုမဖြစ်စေနိုင်တဲ့စိတ်စေတသိက္ခာမျိုးလို့သူတို့ကိုကျင်းရတယ်အဲ့စိတ်စေတစိတ်တ္တစေတသိက္ခာဓမ္မစိတ်တ္တသမုဒ္ဒနာနာရူပနာအဲ့လိုပါဠိတွေ့ရင်အဲ့ဒါအဲ့ဒီအရာကောက်ကဒါကျင်းနေပဲအဲ့တော့မဟာဘူတာဥပါဒါရူပနာဒါကသာသာဓမ္မလည်းပါခဲ့ပြီအဲ့တော့မဟာဘူတာဥပါဒါရူပနာကလည်းပဲဒါကဘာနေတရားလဲဆိုတော့သဟဇာတာနေတရားသဟဇာတာလည်းအမိရတယ်နေတရားလည်းပဲအမိရတယ်နောက်တစ်ခါစက္ခာယတနာစက္ကုဝိညာဏဓာတုယတန်တန်းပြုတ်တကနိစ္စဓမ္မနာနေတရားပစ္စည်းနာပစ္စည်းယောအဲ့ဒါဘာတွေကုန်းဆိုတော့စက္ခာယတနာစက္ခာယတနာဥစဉ်လို့အာယတနာကိုတခါပြန်ပြီးတော့ရင်ဒီမှာအာယတနာအမိနဲ့လာတာအာယတနာအမိနဲ့လာတော့ရင်အာယတနာအမိဆိုတာကဟိုဟိုဟာမှာသမုတ်စည်းပိုင်းတော့အာယတနာ12ပါးမရှိဘူးလားအာယတနာ12ပါးကိုပြောတယ်တော့စက္ခုမသာရသည်စက္ခာယတနာမြည်ဤစက္ခုမသာရသည်စက္ခာယတနာမြည်ဆိုတော့စက္ခုမသာရကစိတ်လားစေတသိက်လားယုတ်လားဆိုရင်ယုတ်တရားနော်အဲ့ယုတ်တရားအဲ့ဒီယုတ်တရားကစက္ခာယတနာစက္ခုဝိညာဏဓာတုရအဲ့ဒီယုတ်တရားနဲ့အတူတကွဖြစ်တဲ့စကုဝိညာဉ်စိတ်အဲ့တော့ဥပပြိုင်သောစကုဝိထုပစ္စည်းတရားစကုဝိညာဏဓာတုရတန်တမ်းမြုပ်တကနင်းစာဓမ္မနာနေတရားပစ္စည်းနာပစ္စယောအဲ့တော့အဲ့ဒီစက္ခာယရဏကတဲ့နော်အဲ့ဒါကတော့ပြောဝိသိနဲ့သွားဆိုင်တယ်ဥပမာစကုဝိညာဏဝိသိကောက်လိုက်တဲ့အခါမှာအဲ့ဒီစကုပဏာဒကဘယ်အချိန်မှဖြစ်လဲဆိုလို့ရှိရင်ဥဒ္ဒရာဩစကုဉာဏဝိတိကိုခြားတဲ့ခါမှာအတိဒဘဝင်ဘဝင်ကဆလနာဘဝင်ခုပစ္စေတာပင်စရတာဝေဆန်စကုဝိဉ္ဉ်စကုဝိဉ္ဉ်ကအဲ့ဒီမှာစကုဝိဉ္ဉ်စိတ်နော်စကုဝိဉ္ဉ်စိတ်အဲ့တော့အဲ့စကုဝိဉ္ဉ်စိတ်ဖြစ်ဖို့အတွက်ဒီစကုပလာဒဥစဉ်ရဲ့စကုပလာဒကဒီစကုဝိဉ္ဉ်ကျန်တဲ့ဟိုရူပယုံကိုမြင်ဖို့အတွက်အတွက်ကြတော့ဘဝဘအတိတဘဝနဲ့ဥပပ္ပယံတော့အတိတဘဝဆိုတာကအတိတဘဝဘုံကဆလနာဘုံမှုပစ္စေတာအတိတဘဝစဖြစ်တဲ့အတိတဘဝအဲ့အတိတဘဝမှာမှဥပတိပင်ဆိုပြီးတော့ခဏနဲ့သုံးချက်ရှိပြရတော့ရှိတယ်အဲ့ဒီအတိတဘဝရဲ့ပရမအူဆုံးဥပတ်အဲ့ဥပတ်မှာဥပပ္ပယံတော့ဆိုအဲ့ဥပတ်နဲ့အတူတကွဖြစ်တဲ့စကုပလာဒစကုပလာဒရုပ်ပေါ့နော်အော်ဒီရူပယုံတစ်ခုကိုမြင်လိုက်တဲ့အချိန်မှာဥစဉ်တို့စကုပ္ပလာဒယုတ်ကလည်းပဲ အဲ့ဒီအချိန်မှာအလုံးလုံးတယ်လို့ပြောမှာသို့တော့အဲ့ဒီအချိန်မှာအတ္တဘုံရဲ့အချိန်မှာဦးဇင်းတို့အားနေစိတ်ကအားနေနေတဲ့အတွက်ဒီစကုဝိညာဉ်ဖြစ်ပြလာတော့မဖြစ်သေးဘူးအဲ့အတ္တဘုံရဲ့ပြီးတော့ဒီဘုံကဆလင်နာဘုံကဆလင်နာပြီးတော့ဘုံမှုပစ္စည်းတာဘုံမှုပစ္စည်းတာပြီးတော့မှပစ္စတရာဝေသံပစ္စတရာဝေသံပြီးမှစကုဝိညာဉ်အဲ့တော့ဒီစကုဝိညာဉ်စိတ်ကလေးဖြစ်ဖို့အတွက်ရှေ့မှာဖြစ်ခဲ့တဲ့စိတ်တွေဟာအတ္တဘဝင်ဘဝင်ကဇလနာဘဝင်မှုပစ္စည်းတာပစ္စတရာဝေသံခဏငယ်၃ချက်၃ချက်၃ချက်နဲ့အဲ့လိုဒါကြောင့်ဟိုဖြစ်လာတဲ့ဥစ္စာကဦးဇင်းတို့ဘာနဲ့ပတ်ဆက်နေမလဲဘလုံးမဆန်တယ်လို့တော့မရဟိုစာရတာတိတာဟိုမြန်လိုက်တဲ့ခါကျတော့တမ်းပြီးတော့မြင်တယ်လို့ပဲကိုကထင်လိုက်တာပေါ့သို့တော့အဲ့လိုမဟုတ်အဲ့ဒီဒီကုဒီစက္ကန်ယရဏအရာစကုဝိထုကိုကောက်တယ်ဆိုတာကစကုဝိထုဆိုတာဘာလဲဆိုရင်စကုဝိထုယုတ်ဆိုတာစကုပဒါရယုတ်ကိုပြောတာအဲ့ဒီစကုပဒါရယုတ်ကအဲ့ဒီအတ္တဘဝင်နဲ့အတူတကွဥပပြိုင်ပြီးတော့ရင်ဖြစ်တယ်စကုဝိထုယုတ်အဲ့ဒီစကုဝိထုယုတ်ကတဲ့နော်ဘုသူ့ကိုသွားပြီးတော့ကျေးဇူးပြုလဲဆိုရင်စကုဝိညာဉ်တွင်းကိုသွားပြီးတော့ကျေးဇူးပြုတာအဲ့တော့စကုဝိညာဉ်တွင်းနဲ့သူနဲ့ရှင်နဲ့ပါရတော့သဘာဝစိတ်တရားနာစိတ်သိခုနှစ်ပါးပေါ့အဲ့ဒီခုနှစ်ပါးကိုနေတရားမိယာအနေနဲ့ကျေးဇူးပြုတယ်တဲ့နော်မိယာအနေနဲ့ကျေးဇူးပြုတာအဲ့တော့စကုဝိညာဉ်စိတ်ကဆိုလိုတာကဒီစကုပ္ပတာကြီးမှာတော့ပြည့်မီးနေရတာအဲ့စကုပ္ပတာမှာမရှိဘဲနဲ့ဦးဇင်းတို့စကုဝိညာဉ်စိတ်ဖြစ်ပါမှာဆိုရင်မဖြစ်ဘူးအဲ့လိုစကုပ္ပတာဒီဟူသောမိယာရှိမှဒီစကုဝိညာဉ်စိတ်ကဖြစ်မှာအဲ့ဒါကြောင့်မလို့ဒီစက္ခာရဲ့စကုပဒါရယုတ်ကစကုဝိညာဉ်တွေးကိုဘာအနေနဲ့ကျေးဇူးပြုလဲဆိုရင်နေတိယအနေနဲ့ကျေးဇူးပြုတယ်ထို့အတူပဲသောတာပဒါရဂါဏပဒါရဇိဝါပဒါရနောက်ဆုံးကာယပဒါရကျန်တဲ့သောတာဝိညာဉ်တွေးဟိုသောတာပဒါရဂါဏပဒါရဇိဝါပဒါရတွေကလည်းပဲအတူတူပဲအဲကာယပဒါရတို့လည်းပဲအဲ့လိုအတူတူပဲအဲ့တော့နောက်ဆုံးကဘာလဲဆိုရင်စကုသောတာဂါနဇိဝါကာယကာယပြီးတော့ယင်ယရူပနိဒာယမနောဓာတုဇာမနောဝိညာဏဓာတုဇာဟောတန္တိတန်ရူပံမနောဓာတုဇာမနောဝိညာဏဓာတုယာဇာတန်သံမြုတ်တကနိစ္စဓမ္မနဲ့နေတိယပစ္စေနာပစ္စယောအဲ့တော့ပရိဏန်နေစာရည်သောရှေးသောစိတ်နဲ့အတူပတ်သောအရိယဝတ္ထုပစ္စည်းတရားတဲ့အဲ့တော့ယရူပံယရူပနိဒာယယရူပံအကျဉ်းရတရားကိုနေတာရအမိပြုရေမနောဓာတုစာမနောဓာတိလည်းကောင်းမနောဝိညာဏဓာတုစာမနောဝိညာဏဓာတိလည်းကောင်းဟောတန်ဒီဖြစ်ကုန်ကြီးအဲ့လိုဖြစ်တဲ့အခါမှာနေတရားမိယာနေနဲ့ကျေးဇူးပြုတယ်မိယာနေနဲ့ကျေးဇူးပြုတယ်ဆိုတော့ယရူပံယကဥစ္စေတို့ဒီမှာဘာဟုတ်ကောက်ပြထားလဲဆိုရင်ဟရိယဝတ္ထုယုတ်အဲ့တော့အဲ့ဒီဟရိယဝတ္ထုယုတ်ကလည်းပဲတဲ့အာနိယမအားဖြင့်ပရိသန်နေအစရှိသောရှေးရသောစိတ်နဲ့အတူဥပတ်သောဟရိယဝတ္ထုအဲ့တော့ဒါကဘုရားကအဲ့လိုစာအသုံးကြတော့ပရိသန္တိအစရှိသောရှိရှိသောစိတ်နဲ့အတူဥပ္ပတော့အဲ့တော့ပရိသန္တိဟောပေါ့ပရိသန္တိဝရှိကြစီမှာဆိုရင်ပရိသန္တိစိတ်ဖြစ်ပြီးပြထားပါတော့အဲ့ပရိသန္တိစိတ်နဲ့အတူတကွအတူဥပ္ပတော့ဆိုတာအတူတကွဖြစ်တာဟုတ်ကြတာပဲပရိသန္တိစိတ်ဥပ္ပလိုက်တာနဲ့တပြိုင်နဲ့ပရိသန္တိစိတ်ဖြစ်လိုက်တာနဲ့တပြိုင်နဲ့ဒီဟရိယဝတ္ထုယုတ်ကလေးပါတခါတည်းဖြစ်လိုက်တာအဲ့ဒီဟရိယဝတ္ထုယုတ်ကြောင့်ပရိသန္တိစိတ်နဲ့အတူတူဖြစ်တဲ့ဟရိယဝတ္ထုယုတ်ကြောင့်ဘာတွေဖြစ်လဲဆိုရင်မနောဓာတ်တွေလည်းပဲဖြစ်တယ်မနောဓာတ်ဆိုတာပြဇာတ်ရတာဝဇံကံပရိဆိုင်တွေနောက်တစ်ခါမနောဝိညာဏဓာတ်တွေမနောဝိညာဏဓာတ်ကတော့အများကြီးပါเนาะအဲ့တော့မနောဓာတ်တွေလည်းဖြစ်တယ်မနောဓာတ်တွေလည်းဖြစ်တယ်မနောဝိညာဏဓာတ်တွေလည်းပဲဖြစ်ပါတယ်တဲ့เนาะတန်ရူပံမနောဓာတုယာစာမနောဝိညာဏဓာတုယာစာတန်သံမြုတ်တကနိစာရူပနံနေတိယပစ္စည်းနာပစ္စယောအဲ့ရာရူပနိဒာယအဲ့ဒီသူကဒီညမှာအဓိကကောက်ချင်တာကဟရိယဝတ္ထုကိုအဓိကကောက်ချင်တာမဟုတ်ဘူးအဲ့ဒီဟရိယဝတ္ထုကိုအမိပြုပြီးတော့ရင်ဖြစ်တာအဲ့ဒီဟရိယဝတ္ထုဟာဘယ်ဟရိယဝတ္ထုလဲဆိုရင်ပရိသန္ဓေစိတ်နဲ့အတူတူဖြစ်တဲ့ဟရိယဝတ္ထုယုတ်အဲ့ဒီဟရိယဝတ္ထုယုတ်ကိုအမိပြုပြီးတော့ရင်ဘာတွေဖြစ်လဲဆိုရင်မနောဓာတ်ဖြစ်တယ်မနောဝိညာဏဓာတ်ဖြစ်တယ်အဲ့ဒီမနောဓာတ်မနောဝိညာဏဓာတ်ကအဲ့နော်သူနဲ့တကွာဖြစ်တဲ့ဘာလဲဆိုရင်မနောဓာတ်မနောဝိညာဏဓာတ်တွေကိုနေတိယပစ္စည်းနာပစ္စယောနေတိယပစ္စည်းအနေနဲ့ကျေစုပြုပါတယ်တဲ့မနောဓာတ်သုံးခုအာရုပဘဝ၄ခုကျင်သောမနောဝိညာဏဓာတ်90နဲ့ နှစ်ခုဦးဇင်းတို့မနောဒတ်သုံးခုအရူပဥပ္ပယ်၄ခုကိုကျင်းရမယ်အရူပဥပ္ပယ်၄ခုကိုကျင်းရမယ်ဆိုတာကခုနလိုပဲအရူပဥပ္ပယ်၄ခုကယုတ်တရားကိုမဖြစ်စေနိုင်လို့เนาะအဲ့တော့အရူပဥပ္ပယ်၄ခုမနောဒတ်သုံးခုမနောဒယံဒုပ္ပနေမနောဒာတုဆိုမနောဟောတန်တိဟူသောပတ်ဖြစ်မနောဒတ်သုံးခုအရူပစ္စည်းနေရာတန်ရူပံဟူသောကတ္တဝေနိယမအာဖြင့်ယံရူပံဟူသောပရိသန္နေဆိုင်ဆိုဟရယပစ္စည်းနေရာအောမုတ်သေးဘူးသူကယံရူပံနေတာယမနောဓာတုဆိုမနောဝိညာဏဓာတုဆိုဟောတန်တိဒါကဝါလေးကိုပြောပြတာယံရူပံလေးကိုပြောပြတာယံရူပံပရိသန္နေနေအတူဥပတ်တဲ့ဆိုတာအတူတူဖြစ်တဲ့အဲ့ဒီဟရယဝတ္ထုကိုအမိပြုပြီးတော့ယင်းတဲ့မနောဓာတ်၃ပါးနဲ့မနောဝိညာဏဓာတ်တွေဖြစ်ပါတယ်အဲ့ဒီနော်မနောဝိညာဏဓာတ်တွေ ਨੇ အတူဖြစ်တဲ့ဟရယဝတ္ထုပေါ့အဲ့ဒီဟရယဝတ္ထုတရူပံထိုဟရယဝတ္ထုကအဲ့ဒီဟရယဝတ္ထုကဘာတွေကိုသွားပြီးရင်ကျေစုပြုလဲဆိုရင်မနောဓာတ်မနောဝိညာဏဓာတ် ਨੇ တခါသူနဲ့ရှင်တဲ့တရားတွေကိုဘာလို့လဲဆိုရင်ကျေစုပြုတယ်သူအဲ့တော့ဆိုလိုတာကတော့ဟရိယဝတ္ထုပဲဟရိယဝတ္ထုပစ္စည်းတရားကပစ္စုပ္ပန်တရားဘာဖြစ်မလဲဆိုရင်မနောဓာတ်၃ပါးနဲ့မနောဝိညာဏဓာတ်စေတသိက်50နဲ့2ပါးဆိုတဲ့အဲ့ဒီပစ္စုပ္ပန်တရားတွေကိုလည်းပဲနေတရားအတူတူပဲမိယာအနေနဲ့သွားပြီးရင်ကျေစုပြုပါတယ်တဲ့အဲ့တော့ဒီမှာတော့ကောက်မှာယံရူပနေတာယမနောဓာတုစာမနောဝိညာဏဓာတုစာဟောတန်တိဆိုတာကဒါကပါဠိဟောစဉ်ရပြောပြရတာအကျဉ်းယုတ်တရားသည်အမှန်တော့အတူတူပဲအကျဉ်းယုတ်တရားသည်ရဲ့အကျဉ်းယုတ်တရားကိုအကြောင်းပြုပြီးတော့ရတယ်မနောဓာတ်မနောဝိညာဏဓာတ်တွေဖြစ်တယ်တဲ့တန်ထိုယုတ်တရားကိုတန်ထိုယုတ်တရားကတဲ့ဘသူ့ကိုသွားပြီးတော့ရင်နေတရားပစ္စည်းအနေနဲ့ကျေစုပြုလဲဆိုရင်မနောဓာတ်၃ပါးနဲ့မနောဝိညာဏဓာတ်အဲ့ဒီမနောဝိညာဏဓာတ်မနောဓာတ်နဲ့ရှင်နဲ့စေတသိက်52ပါးကိုနေတရားပစ္စည်းအနေနဲ့ကျေစုပြုတယ်ဆိုတဲ့အခါကျတော့ဦးဇင်းကဒီမှာပစ္စည်းအရာကဘာကိုကောက်မလဲဆိုရင်ဟရိယဝတ္ထုအဲ့ဒီဟရိယဝတ္ထုကပရိသန်နေနဲ့အတူဥပတ်တဲ့အတူတကွဖြစ်တဲ့ဟရိယဝတ္ထုပစ္စုပ္ပန်တရားကဘာလဲဆိုရင်မနောဓာတ်၃ပါးနောက်ပြီးတော့မနောဝိညာဏဓာတ်82ပါးစေတသိက်က52ပါးမနောဝိညာဏဓာတ်82ပါးကဘာတွေလဲဆိုရင်အရူပဝိပ္ပ၄ခုဘာလို့အရူပဝိပ္ပ၄ခုဘာလို့ကျင်းရတာလဲဆိုတော့ကုနာပစ္စည်းတရားကယုတ်တရားကြီးမလားဟုတ်တယ်မလားပစ္စည်းတရားကြီးကယုတ်တရားကြီးဖြစ်နေတော့အရူပဝိပ္ပ၄ခုကိုကျင်ရတာအရူပဝိပ္ပ၄ခုကယုတ်နဲ့ဆိုင်ရလားဆိုရင်မဆိုင်ဘူးမဆိုင်တဲ့အတွက်မနောဝိညာဏဓာတ်86ခုရှိတာအဲ86ခုတည်းကအရူပဝိပ္ပ၄ခုကိုကျင်ရတယ်ကျင်လိုက်တော့မနောဝိညာဏဓာတ်ဘယ်လောက်တော့82ပါးမနောဓာတ်က3ပါးပေါင်းတော့85ပါးအဲ့ဒီ85ပါးကို5ပါးရဲ့သူနဲ့ရှင်တဲ့စေတသိက်52ပါးရေကိုဘယ်သူကနေပြီးတော့ဟင်ဟရိယဝတ္ထုကနေပြီးတော့ဟင်မိယာအနေနဲ့ကျေစုပြုတာပေါ့နော်ဟရိယဝတ္ထုကကျေစုပြုတယ်ဆိုတော့အဲ့တော့ဆိုလိုတာကဟရိယဝတ္ထုကဒီဦးဇင်းတို့ဒီမနောဓာတ်ရေမနောဝိညာဏဓာတ်82ပါးရေကဘယ်မှာမီးနေလဲဆိုလို့ရှိရင်ဟရိယဝတ္ထုမှာမီးနေတယ်လို့ပြောချင်တာအဲ့တော့ဟရိယဝတ္ထုမှာဦးဇင်းတို့ပြောမယ်ဆိုရင်ဦးဇင်းတို့ဒီအဘိဓမ္မာရဆိုဟရိယဝတ္ထုကဟိုနှလုံးမှာရှိနေတဲ့နေရာမှာဟိုတွင်းနယ်သဏ္ဍာန်လေးနဲ့နေတဲ့ဟိုသွေးလိုလည်းပြောတာပါနော်အဲဟရိယဝတ္ထုရုပ်အကြည်ဓာတ်ကလေးရှိတယ်ပြောတာအဲ့ဒီအကြည်ဓာတ်ကလေးမှာဘာတွေကဟိုမှီးပြီးတော့နေလဲဆိုရင်မနောဓာတ်ရဲ့မနောဝိညာဏဓာတ်ပဲပြောလို့ဆိုရင်တော့စိတ်စေတသိက်တွေပေါ့အဲစိတ်စေတသိက်ထဲမှာကဦးဇင်းကဒီမှာမြတ်စွာဘုရားဘာအမည်နဲ့သုံးတာလဲဆိုရင်မနောဓာတ်မနောဝိညာဏဓာတ်ဆိုတဲ့အမည်နဲ့သုံးတာလားအဲ့တော့မနောဓာတ်မနောဝိညာဏဓာတ်အမည်နဲ့သုံးတာတော့ဘာဖြစ်လို့မနောဝိညာဏမနောဝိညာဏဓာတ်သုံးတာလဲဆိုရင်အပေါ်မှာမနောဓာတ်မနောဝိညာဏဓာတ်ဆိုလို့ရှိရင်အပေါ်မှာကျန်တဲ့ဘာဓာတ်တွေကျန်နေရောစကုဝိညာဏဓာတ်တွေမကျန်ဘူးလားအဲ့တော့စကုဝိညာဏဓာတ်သောတာဝိညာဏဓာတ်ကာနဝိညာဏဓာတ်ဇေဝဝိညာဏဓာတ်ကာယဝိညာဏဓာတ်တွေဟာဦးဇင်းတို့ဒီမနောဓာတ်မှာအဲဟရိယဝတ္ထုမှာမှီသလားဆိုရင်မမှီဘူးမှီပြီးတော့မဖြစ်ဘူးเนาะအဲ့တော့ဒီပါဠိတော်ရစကုဝိညာဉ်တွေသောတာဝိညာဉ်တွေစကုဝိညာဉ်တွေကဘယ်မှာမှီပြီးတော့ဖြစ်လဲဆိုရင် စကုပ္ပဒါထမှာပဲမိဖြစ်တာသောတာဝဉ္ဇဉ်တွေဆိုတဲ့ကြားရင်သိလိုက်တဲ့စိတ်ကလည်းပဲဒီသောတာပ္ပဒါထမှာလည်းမိပြီးတော့ဖြစ်တာအဲ့တော့ကျန်တဲ့မနောဓာတ်သုံးပါးနဲ့မနောဝိညာဏဓာတ်တွေကြတော့ဘယ်မှာမိပြီးတော့ဖြစ်တော့ဟရိယဝတ္ထုမှာမိဖြစ်တယ်ဒါလေးကိုပြောတာအဲ့တော့ပစ္စည်းတရားဘာလို့ဆိုရင်ဟရိယဝတ္ထုအဲ့တော့ဟရိယဝတ္ထုကြောင့်ဒီမနောဓာတ်မနောဝိညာဏဓာတ်တွေဖြစ်တယ်အဲ့လိုဟရိယဝတ္ထုကြောင့်မနောဓာတ်မနောဝိညာဏဓာတ်တွေဖြစ်တယ်လို့ပြောတဲ့အခါမှာဟရိယဝတ္ထုကြောင့်ဖြစ်တာကအကြောင်းအကျိုးအနေနဲ့ဖြစ်တာမဟုတ်ဘူးဥပမာအကြောင်းအကျိုးအနေနဲ့ကြောင့်ဒါကြောင့်ဖြစ်တာဆိုရင်ဟရိယဝတ္ထုမှာမရှိရင်သူတို့မဖြစ်တော့ဘူးသို့တော့အကြောင်းအကျိုးလည်းဟုတ်တယ်သို့တော့အကြောင်းအကျိုးကဘယ်လိုအနေနဲ့အကြောင်းအကျိုးလဲဆိုရင်မိယာအနေနဲ့ဖြစ်တာနော်မိယာအနေနဲ့ဖြစ်တာပေါ့ဘာလို့မိယာအနေနဲ့ဖြစ်တာလဲဆိုတော့ဒီဘာလို့အကြောင်းအကျိုးသူ့ကြောင့်ဟရိယဝတ္ထုကြောင့်ဒီစိတ်စိတ်သိဖြစ်တာလားဆိုတော့အဲ့လိုလည်းမဟုတ်ဘူးဘာလို့လဲဆိုတော့ဦးဇင်းတို့ဒီစိတ်စိတ်သိတွေကဒီအရုပ်ဘုံမှာစိတ်စိတ်သိမရှိဘူးလားရှိတယ်လေအရုပ်မှာနန္တရားလည်းရှိတယ်တို့တော့ဟရိယဝတ္ထုလို့ခေါ်တဲ့ဝတ္ထုရုပ်ရှိလားမရှိဘူးမရှိပေနဲ့လို့ဟွာစိတ်စိတ်သိတွေဖြစ်နေတယ်အဲ့တော့စိတ်စိတ်သိတွေဖြစ်နေတယ်ဆိုတော့ဟရိယဝတ္ထုကြောင့်ဒီစိတ်စိတ်သိတွေဖြစ်တာလားဆိုတော့အဲ့လိုကြီးတော့ဟိုတဲ့နေပြောလို့မရဘူးဘာလို့လဲဆိုတော့အရုပဘုံမှာနန္တရားတွေဖြစ်နေတာဟုတ်တို့တော့ရုပ်တရားရှိလားဆိုတော့မရှိဘူးအဟုတ်ပြီဟရိယဝတ္ထုကြောင့်ဒီစိတ်စိတ်သိတွေဥစ္စမုပ္ပတ္တနာမှာဖြစ်နေတာဘယ်လိုပုံစံနဲ့ဖြစ်တာလဲမိယာအနေနဲ့ဖြစ်တာเนาะမိယာအနေနဲ့ဖြစ်တာကိုဆိုလိုချင်တာခုနလိုသူ့ကြောင့်ဓာတ်ရဲ့ကြီးဖြစ်တာဟုတ်တော့မဟုတ်ဘူးဟရိယဝတ္ထုရှိမှဒီစိတ်စိတ်သိဖြစ်တယ်လို့ပြောချင်တာမဟုတ်ဘူးသူကမိယာအနေနဲ့ဖြစ်တာကိုပြောချင်တာဟိုတကယ်လို့ဟရိယဝတ္ထုကြောင့်စိတ်စိတ်သိဖြစ်ရမယ်ဆိုရင်ဥစ္စာအရုပဘုံတွေမှာလည်းပဲဟရိယဝတ္ထုရှိကိုရှိရမှာပေါ့ဟုတ်တယ်မလားအဲ့လိုမှသူ့ကြောင့်ဖြစ်တယ်ဆိုတာကိုပြောလို့ရမှာဒါအမိယာအနေနဲ့လို့ပြောချင်တာအဲ့တော့ဒီယာရူပံမေတ္တာယမနောဓာတုသာမနောဝိညာဏဓာတုသာဝတ္တန္တိတံရူပံမနောဓာတုယသမနောဝိညာဏဓာတုယသတံသမြုတ်တကနိစ္စဓမ္မနဲ့နေတိယပစ္စည်းနာပစ္စယောအဲ့ဒီပါဠိတော်ရဥစဉ်တို့ပစ္စည်းတရားကဟရိယဝိတုပစ္စုပန်တရားကမနောဓာတ်၃ပါးမနောဝိညာဏဓာတ်စေတသိက်50နဲ့နံပါတ်အဲ့ဒါကဘလို့အနေနဲ့ဖြစ်လဲဆိုရင်မိယာအနေနဲ့ဖြစ်တယ်အဲ့တော့ဥရဏုစိတ်ဒီဘာစိတ်ပဲဖြစ်ဖြစ်ဥရဏုကဘယ်မှာမိပြီးတော့ဖြစ်တော့ဟရိယဝတ္ထုမှာမိပြီးတော့ဟင်ဖြစ်တာเนาะဟရိယဝတ္ထုလေးကိုမိမိဒါကြောင့်မလို့ဥရဏုဟိုဟိုပြောမယ်ဆိုရင်တော့ဟိုဒေါသဖြစ်ရင်ဖြစ်မှန်းသိရအောင်ဟိုဟရိယဝတ္ထုရုပ်မှာမိတဲ့ခါကျတော့ဟိုရုပ်ကပုံသဏ္ဍာန်နေအကုန်လုံးပြောင်းသွားတယ်လောဘဖြစ်ရင်လည်းဖြစ်တယ်လို့ဟိုရုပ်ရဲ့ပုံသဏ္ဍာန်ချက်ချင်းပြောင်းသွားတယ်တော့အမှတော့ပြရင်ဟရိယဝတ္ထုမှာဟိုအချင်းချင်းမီးနေတဲ့ခါကြတယ်လေသူ့မီးနေတဲ့ခါကြတော့သူ့ကိုအမိခံရတဲ့ဒီဟရိယဝတ္ထုကိုမီးပြီးတော့ဖြစ်တဲ့ခါကြတော့အမိခံရတဲ့ဟာတွေပါအကုန်လုံးလိုက်ပြရင်ပြောင်းသွားတာအဓိကကတော့သူကဒီပါဠိမှာယန္တုပံအရာပစ္စည်းတရားပဲကျန်တဲ့မနောဓာတုသာမနောဝိညာဏဓာတုသာတဏ္ဍမြေတကသာဓမ္မနေတ္တပစ္စည်းနာပစ္စည်းယောကအဲပစ္စုပန်နေရယန္တုပံနဲ့တဏ္ဍုပံအတူတူပဲနော်ကဲတော့ဒီစပါးကသားစားတဲ့ပစ္စည်းအဆုံးတက်ပါဒီစပါးကဒီမှာရက်လိုက်အောင်ဟာနေသေးရဟုတ်ပြီနေသေးရဒီနော်တော့ဒါရဲဘုရားရှိခိုးပရမမင်းကိုဓမ္မနာရဆရာကအိုးမင်းကိုဆရာတော်ကြီးရဲ့ရှေ့ရဆရာနော်အဲ့ဆရာ
ရဲ့ဒီကတော့ခောက်နေတယ်
ကျပ်ပါဆက
်ပါ။အော်အချင်းရအောင်။မအူးရောမဟုတ်မင်းလေးမဟိုဝိသုဒ္ဓောင်းနဲ့မှာတန်တော်စင်ကြောင်းလာရှိရလေ။အဲတန်တော်စင်ဆရာလေးကြီးကယူယူကြီး။တကယ်လည်းယူရတော့အဲ့တော့သူကဆုံးစားပြီးပြီးမနေ့အောင်ဆုံးစားပြီးပြီးဆိုရင်မင်းလေးကပူလဲပူလာ။အောင်ဆုံးစားပြီးပြီးဆိုရင်အောင်ဆုံးအဲဆုံးကြောင်းရှိမှာဂရင်းချထားတာ။အဲဂရင်းချထားပြီးအဲဂရင်းရှိမှာတငင်းညူချထားတာကဘောတငင်းညူချထားရနောက်ကကြောင်းမဖြစ်ဖြစ်ကိုရင်ဖြစ်ဖြစ်ကအဲကိုရင်လည်းကုတ်ပေးအချင်းပူထိုးနေတူသူကအဲပါဠိတော်တွေကိုယူထားလိုက်သူများလိုကွာတယ်သူများတွေကအာဂုံပြန်နိုင်နေတယ်ငါအာဂုံမပြန်နိုင်တော့ငါရွတ်ပဲရွတ်နိုင်တယ်သူလည်းအဲ့လိုအခေါက်ကမနေဘူးအဲ့လိုယူရင်းနဲ့ ့တော့အဲ့ပါသူကအယုံကြည်တာဒါရွတ်လို့သူအကျိုးပေးတာပေါ့ဟုတ်က
ြ
ည့်အဲ့ဆရာတော်ကြီးဆရာတော်ဥတီလောကသာအဲ့သူ့မှာတုံးတက်ကြောင်းကြီးတကြောင်းပါလေတကားမပေါ်ပဲနဲ့အဲ့ကြောင်းကြီးဖြစ်သွားတာအဲ့လာပြီးဆိုင်ကလေးနဲ့လာပြီးငွေလာလူသွားတယ်အဲ့လူကကြောင်းတကာလာသလိုလည်းမဟုတ်ဘူးကြောင်းတကာကတော့လှူခိုင်းတာပေါ့အဲ့ကြောင်းတကာကရည်သက်ချကဏီမာတာအဲ့ဒါဘယ်လူတကာဘယ်သူဆိုတာအဲ့ကြမှာသိတယ်အဲ့ကြောင်းကြီးသာပြီးသွားတယ်တကားဘယ်သူမှမသိဘူးပေါ့နော်သူ့ပေါင်းလို့မဟုတ်တကားတယောက်တည်းလူတာအဲ့တကားတယောက်တည်းလူတာကိုသူကတကားအမည်မပေါ်ဘူ
း
အော်မက်ဆန်ဂျာနဲ့အဲ့မက်ဆန်ဂျာနဲ့အဲ့သူကလာလာပြီးပတ်သက်လေးပို့တယ်အဲ့ဒါနဲ့ဒီကဆက်လို့ရေလုံငန်းလှုပ်လှုပ်ပြီးတော့အဲ့ဒါအဲ့နောက်သုံးလကြောင်ပြီးရည်သက်ချမှာအဲ့ကြောင်းတကားအဲ့ကြမှာသိတယ်ဆရာရဲ့အဲ့ဒါငါပရိကတ်သုံးဖို့ရွတ်လို့ခွာတယ်အဲ့သူကအဲ့လိုရွတ်တာနည်းတယ်မနေ့ဆိုရင်အဲ့ green ကိုမထိုင်ပြီးတော့တငိုင်းအကုန်ချုပ်ပြီးတော့အဲ့ရွတ်တယ်ပြီးတော့အဲ့ဒီအရာကြီးထူလာတော့ညဆိုရင်၈နာရီလောက်ဆိုကျင်းပြီမနေ့ကျရင်၂နာရီ၃နာရီဆိုရင်ဒါသူအမြင်ထားနောက်ပြီးသူ့ရဲ့အချင်းဟာနေကင်းစွန်းစားပြီဆိုရင်အမြင်ရည်ချိုးတာ
အော်စွန်းစားပြ
ီမှရည်ချိုးနေကင်းစွန်းစားပြီဆိုရင်အဲ့ဒါရေပုံးကြီးတိုင်းပြီးတော့အဲ့ဒါရေတွန်းကိုဆွဲထားတာအနောက်ကကိုရင်ကအဲ့သင်္ကန်းတွေပိုင်းနဲ့လိုက်အဲ့သူရင်ငင်းပြီးရေတွန်းမှာရည်ချိုးအဲ့ဒါအနေရမယ်အဲ့တနည်းမုံနေတိုင
်း
အဲ့တော့အကျင့်ကိုပြတာရှေ့လူကြီးတွေဥစဉ်တော့ရှေ့လူကြီးကလေးတွေဆိုထမင်းစားပြီးရင်မချိုးနဲ့ချင်းစွန်းလေးမဟုတ်ဘူးတဲ့သူပြောတာအဲ့ဒီဆရာကြီးကြမှာဒါမဟုတ်တော့ဘူးဘာလို့လဲရှေ့လူကြီးတွေဆံကမှာဆိုလို့ထမင်းစားပြီးရေချိုးရင်အစာကြီးလို့တယ်
ဟုတ်တယ်ဆရာမပြောဘူးလို့ထမင်းစားပြီးရေချိုးအစာကြီးတ
ယ်အဲအစာကြီးလို့တယ်အဲ့ဒါကြောင့်မလို့ရှေ့အစာကြီးသာရှားတဲ့ခေတုံကအဲ့လိုပြောခဲ့တာခြောက်လာတာအဲတော့ပြီးရေချိုးတာအစာကြီးကိုအဲ့လိုအဲ့လိုတည်တာလေမအဲ့ကြရရအဲ့တိုင်းပဲချိုးတာအဲ့အမြင်တယ်ပဲကဲဒီဖျားရှိကိုလေးရှိကိုကဒီလိုလည
်တိတိကတ်ဆိုတော့ခောက်ပြီ
းတော့မဖေးရဘူးဒီမှာကပါပြီးတော့ရောက်သွားပြ
ီဝင်းနီးပါလိ
တော့ရုပ်ပြီးပြီဝင်းနီးတော့ပြီးတော့မုံလေဟိုဟာပဲရှိသေးတယ်ပြီးတော့မှပဲရှိသေးတယ
်လောဒီရာ
ငုတ်စီဝင်းနီးငါးချက်ဝင်းနီးငါးချက်ဝင်းနီးငါးချက်က
ငါ့အုပ်မက
ောင်းငါ့အုပ်မကောင်းဟိုဟာက
တ
ော့တန်တော့ဟမ်လူ
တွေတ
ော့မဟုတ်ဘူးဘုန်းကြီးကအဲဘုန်းကြီးကတော့အဓိကတော့ရဟန်းတော်တွေတက်အဓိကရဟန်းတော်တွေတက်ဘ
ယ်နဲ့အုပ်လဲ
ဘုန်းကြီးငါးချမ်းကလေပါရစီကပါလီပါစိတ်ပါလီ၃ခုပါဘုန်းကြီ
း
မဟာဝါစုလော
တယောက်
ငါ့အုပ်မကောင်းတယ်ဘယ်နဲ့မှမသိဘူးဘာလို့ဒီ
တော့
တော့မအားလ
ို့
မလုပ်ရှိတယ်။ဒီလ
ိုပြောပြီးတော့ပြောင်းသွားတယ်။ဘယ်လိုဖြစ်လို့လဲ။ဘယ်လိုမှကျင်းဉာဏ်မကောင်းဘူး။ဘာလို့လ
ဲ။ပေ
အဲဒါကဟိုခြေလုံးခြေလက်လုံးလက်လုံးလက်ဒါကလုံးစကားပြော အဲ့ဒါရပါတော့ဒီရပါရောဒီရတာကရှင်ရတာကခြေလက်တောင်လုံးစကားပြောအဲ့ဒါရောင်ကြီးတော်ဘုရားရှိခိုးတဲ့နီလာရှိတယ်နော်နီလာရောင်ကြီးတော်ဘုရားရှိခိုးတင်စမာစုံနာကိဏဝတင်စမာ
စုံနာကိဏဝ
မေမိနန္တိဒိတာတလံမ
ေမိနန္တိဒိတာတလံ
နီလာကေပါတိနိခန္တာ
နီလာကေပါတိနိခန္တာ
နီလာဝန္တနမထုတိန
ီလာဝန္တနမထုတိ
အင်းစမာစုံနာဂိဏဝါအင်
းစမာစုံနာဂိဏဝါ
မေမိနန္တိဒိတာတလံ
မေမိနန္တိဒိတာတလံ
နီလာကေပါတိနိခန္တာ
နီလာကေသာတိနိခန္တာ
နီလဝန္တနမထုတိန
ီလဝန္တနမထုတိ
သေစနာစုံနာကိဏဝါသေ
စန
ာ
စုံနာကိဏဝါ
မေမိနန္တိဒိတာတလံမ
ေမိနန္တိဒိတာတလံ
နီလာကေပါတိနိခန္တာ
နီလ န
ိလဝန္တနမတုတိနိ
လဝန္တနမတုတ
ိအဲအောက်ကလည်းဆိုတော့နိလဝန္တငုံမောစိယနိလဘက်ရှင်ငဘခင်ဘုရားတေရှင်မေဘုရားဤနိလအောင်မျိုးဝင်ဇာမျိုးဝင်လို့သစိုးမျိုးအလားဘုရားမျိုးဟာစိုးနဲ့မောင်တော့ရောင်မျိုးတော်တို့ပြီးဒီမာတိမိဂံမာဆံမောမြတ်တော်အစရှင်တော်ဘုရားရတဲ့ကိုယ်မြတ်မာရောင်လျက်ရှင်ကိုကိုမျိုးထွက်ကြတော်မူဟုန်ဒီပြည့်၍ဒီမာတော်လံဝန်ရှင်ပေါင်းချုပ်လုံးစုံမှုစားအယံဒီနာစေမျက်နာအပြင်ကိုဣဇမေဆုံးနာကိဏဝမြေစွန်းတက်သောမူမုံဖြင့်သောထုံတွင်ဒီအဘိဓကတုမိမိမန္ဒီဘုညင်းဘုံသူမလူအညာရှုမစံမြတ်တဲ့ဥပမောမူပေကုန်၏နိလဝန္ဒယောမစေယီနိလဒသိမြတ်ဗကင်ဘုရားတေရှင်ဘင်ဘုရားအာနောမြတ်မောဟောသောအကျွန်ုပ်တို့၏နမောတေယုဇုလက်စုံမူ၍ရှိခိုးမန်သောကောဥဟိနုရှင်သည်အထုရှင်ဖြစ်မည်ဖြစ်ပါစေနာသစ္စာဘုရားဟောသည်သာဓုသာဓု